ရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားနှာယူကြရအောင်ရှင်နေသာသနာတော်နှစ်2554ခုနှစ်ကောဇာတကရေ1382ခုနှစ်ပြာဒိုလာဇန်2ရက်ခရစ်နှစ်2011ခုနှစ်ဇန်နဝါရီလ6ရက်ကြာသာပတေးနေ့မှာစကိုင်းတော်ရှင်များဆက်ကြအကြောင်းတိုင်းမှာပရိယပฏิပတ်သာသနာတာဝန်ကိုထမ်းဆောင်နေကြတဲ့တန်ဃာတော်290တို့ရဲ့ထံမှောက်လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမေတ္တီလာမြို့ဈေးပလံဈေးရက်နေတက္ကဥစိန်ဝင်းတက္ကမဒေါ်နှွဲ့နှွဲ့ကြီးသာသနီများဖြစ်ကြတဲ့မောင်ဘုံကျော်မောင်သူရမတိရိခင်ပရမယတောကုံမျိုးစုံရောင်းဝယ်ရေးမိသားစုတို့ဖြစ်ပါれကုသိုလ်ကောင်းမှုပြုလုပ်တဲ့အထိမ်းမှတ်အကြောင်းပြုတဲ့လုပ်ငန်းကတကာဥစဉ်ဝင်တကမဒေါ်နှွဲ့နှွဲ့ကြီးတို့ကမိမိတို့ရဲ့25နှစ်မြောက်ငွေရတုမင်္ဂလာအထိမ်းမှတ်ကိုအကြောင်းပြုပြီးတော့ကုသိုလ်မျိုးစုံကိုပြုလုပ်ကြတယ်ပြုလုပ်ကြတဲ့ကုသိုလ်များကမြဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတို့290ကျော်တို့အားအာယုံခါမှာကြာစံကြောဆွန်းနေလေကမွန်မြတ်သောခဲပွဲဘောစဉ်ဆွန်းညနေခါမှာဖြော်ရည်ဆေးပစ္စည်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့တနေ့တာအတွက်တာဝန်ယူပြီးတော့လှူဒန်းဆက်ကပ်ကြရတယ်။နောက်ထပ်မိမိတို့ပြုလုပ်တဲ့ကုသိုလ်လုပ်ငန်းများကမြတ်ဆက်ကြကြောင်းတိုက်ပညာရေးပရိသတ်ပင်ဖြစ်နဝကံမ330ကျပ်လှူဒန်းခြင်းစွမ်းပရိသပင်ဖြင့်နဝကံမ9,000ကျပ်လှူဒန်းခြင်းဈေးပရိသပင်ဖြင့်နဝကံမ3,000ကျပ်ရေမီးပရိသပင်ဖြင့်နဝကံမ2,000ကျပ်လှူဒန်းခြင်းဆိုပြီးတော့တန်ဃာတော်ရှင်မြတ်တို့လိုအပ်ရာရာပစ္စည်းလေးပါးနဲ့ချမ်းသာစေခြင်းကြောင့်ငွေပရိသပင်များစိုက်တူပြီးတော့လှူဒန်းကြရတယ်တန်ခမ်းထီဆောင်ခုနှစ်စုံကိုလည်းပဲတန်ခိကအဖြစ်နဲ့တန်ဃာတော်ရှင်မြတ်များရဲ့ဂုဏ်ကိုအာယုံပြုပြီးတော့လှူဒန်းကြခြင်းတန်ဃာတော်290ကျော်တို့အတွက်မျက်နှာသုတ်ဘွားလင်စည်းစေးထွန်းရွှေဝါစေဘူးများလှူဒန်းခြင်းကုသိုလ်ကောင်းမှုပြုပတ်ဖြစ်ကြတဲ့ပါရမီဖြည့်ပတ်များဖြစ်ကြတဲ့တက္ကະဥတည်မောင်တက္ကမဒေါ်အေးမြင့်လက်ကြီးဆယ်ရင်းမိသားစုကလည်းပညာရေးပရိသတ်ပင်ဖြစ်3,000ကျပ်၊စွမ်းပရိသတ်ပင်ဖြစ်3,000ကျပ်၊ဈေးပရိသတ်ပင်ဖြစ်3,000ကျပ်၊တန်ခိကလိုရာ3အဖြစ်နဲ့နဝကံမ3,000ကျပ်လှူဒန်းခြင်းဒေါက်တာမောင်မောင်ဒေါ်ကျူကျူတရဘူးဆေးကန်းမိသားစုကလည်းပညာရေးပရိသတ်ပင်ဖြစ်3,000ကျပ်လှူဒန်းခြင်းမိထီလာမျိုးဟိတကာရီအကျိုးဆောင်ဖွဲ့ကလည်းပဲပညာရေးပရိသတ်ပင်ဖြစ်နဝကံမ3,000ကျပ်နဲ့ဧဖို့စာရွက်ထုတ်ဒီဧဖို့စာရွက်ထုတ်ပုံ10ပုံတို့ကိုလည်းပဲလှူဒန်းခြင်းဥကြောမြင့်ဒေါခင်ဖြူဖြူတူတူမာများကလည်းပဲလီကယ်စာရွက်ထုတ်ပုံတစ်ပုံလှူဒန်းကြခြင်းဆိုတဲ့ပညာရေးပါရမီကိုရည်မှန်းပြီးတော့ကုသိုလ်ကောင်းမှုပြုကြပါတယ်ဥကြောဆွေဒေါ်မိုးမိုးကြောတရားရွှေစင်မိသားစုကပစ္စည်းလေးပါးပရိသတ်ပင်ဖြစ်3,000ကျပ်ဓမ္မပူဇာဖြင့်အေရခင်းတထည်လှူဒန်းခြင်းကိုဖြိုးဝေတန်မာမိုးမိုးခိုင်မိသားစုကပညာရေးပရိသတ်ပင်ဖြစ်3,000ကျပ်ကျောက်ဆယ်မြို့နယ်အရှိတာကရရွာဒေါ်တောင်းခင်မိသားစုကစွမ်းစံတော်3တင်းမြေုပ်တီးကျောက်2တင်းပညာရေးပရိသတ်ပင်နဲ့နဝကံမှာ5,000ကျပ်လှူဒန်းခြင်းတဲတော်မြို့ဥဖိုးထောင်ဒေါ်တင်တင်ယုံဖိုးတောင်ပဲကျော်ပဲလိုမိသားစုကလည်းပဲအချူဝဲအဖြစ်လက်ဖက်ပွဲများဆက်ကပ်လှူဒန်းခြင်းပစ္စည်းလေးပါးပရိသတ်ပင်ဖြစ်နဝကံမ3,000ကျပ်လှူဒန်းခြင်းဆိုပြီးတော့ပါရမီဖြည့်ပဲကုသိုလ်ပြုပဲများဖြစ်နဲ့ဝိုင်းဝန်းပြီးတော့ဆောင်ရွက်ကြတယ်အဲ့တော့ယနေ့ပရမယတော့ကုံမျိုးစုံရောင်းဝယ်ရေးမိသားစုနဲ့ဓမ္မမိတ်ဆွေများကိုဘုန်းကြီးနေနဲ့ဖျားရှင်ရဲ့ဂုံတော်ပေါင်းအနန္တရေရပြည့်စုံရင်သုံးဖြာဆိုတဲ့တရားကိုနှုမောဒနာတရားဖြစ်နေဟောကြားပေးမယ်။ဘုရားရှင်ရဲ့ဂုဏ်တော်တွေဟာအင်မတန်မှများပြားတယ်။ဂုဏ်တော်အနန္တလို့ပြောရမှာပေါ့။တဆူသောဘုရားရှင်ကအခြားသောတရားစကားတွေကိုမဟောကြားဘဲနဲ့ တဆူသောဘုရားရှင်ရဲ့ဂုဏ်တော်ဒီကိုဟောကြားတာတောင်းမှဘုရားရှင်ရဲ့ဂုဏ်တော်တွေဟာကုံဆုံးဖွယ်ရာမရှိပါဘူးတဲ့ဒါကြောင့်အဲ့ဒီလိုဂုဏ်တော်အနန္တရဲ့အဖုံကြီးကပြည့်စုံရင်သုံးဖြာဆိုတဲ့ဂုဏ်တော်သုံးပါးကိုဟောကြားပေးမယ်ဒီဂုဏ်တော်သုံးပါးဟာလည်းပဲဘုန်းကြီးတို့ကိုရင်လေးတွေတင်းကြူတင်လို့ရှိရင်ပထမငယ်တန်းစပြီးတော့တင်ယူပြီးဆိုရင်တမ္မာတန်ဗုဒ္ဓမတုလံသတ္တဓမ္မကနုတ္တမံအဘိဝါရိယဗာတိတံဘိဓမ္မထတင်ကဟံဆိုပြီးတော့ပဏာမနဲ့ပဋိညာယရဏသုံးပါးကိုရှ िख ိုးတယ်ဒီကျမ်းကိုရေးသားပါမယ်ဆိုပြီးတော့ပဋိညာပြုတယ်ပေါ့အဲ့ဒီဂါထာလေးလေးပါဒတပါဒကိုအက္ခရာ7လုံးရှိတယ်ပေါ့အဲ့တော့30နဲ့အက္ခရာ2လုံးရှိတယ်ဒီဂါထာလေးနဲ့ယတနာ3ပါးကိုရှ िख ိုးပြီးပဋိညာပြုတယ်ပြုတဲ့ပုဂ္ဂိုလ်ကကျမ်းပြုဆရာဖြစ်တဲ့သာသနာနှစ်1000နဲ့1500ကြာလောက်မှာပေါ်ထွန်းခဲ့တဲ့အရှင်နိရုဒ္ဓမထေရဆိုပြီးတော့အိန္ဒိယတောင်ပိုင်းမှာမွေးဖွားပြီးတော့ဒီဟိုမှာတရင်သုံးသွားတဲ့ဆရာတော်တပါးပေါ့အဲ့တော့သူရေးသားခဲ့တဲ့ဒီပဏာမနဲ့ပဋိညာဂါထာထဲမှာတမ္မာတံဗုဒ္ဓမတုလံဆိုတဲ့အက္ခရာ7လုံးနဲ့ဘာကိုပြတာလဲဆိုတော့ဖယားရှင်ရဲ့ပြည့်စုံခြင်းသုံးဖြာကိုချီးမွမ်းထောမနာပြီးတော့ဖယားရှင်ကိုပူဇော်တယ်ရှ िख ိုးတယ်ဖယားရှင်ကိုချီးကျူးတော်မူတယ်ဒီဂုဏ်တော်သုံးပါးနဲ့ရှ िख ိုးခဲ့ပါတယ်ပူဇော်ခဲ့ပါတယ်ဆိုပြီးဘုန်းကြီးတို့အဖွင့်ကျမ်းတွေဆိုတယ်ပေါ့အဲ့ဒီပြည့်စုံခြင်းသုံးဖြာကိုအရှင်ဥဒ္ဓတာမထေရမြတ်မြတ်စွာဘုရားကိုချီးကျူးခဲ့ပူဇော်ခဲ့ရှ िख ိုးခဲ့တဲ့ပြည့်စုံခြင်းသုံးဖြာဆိုတဲ့ဒီဂုဏ်တော်သုံးပါးကိုဘုန်းကြီးကဟောကြားပေးမယ်။ဘာဖြစ်လို့ဒီပြည့်စုံခြင်းသုံးဖြာကိုဟောကြားပေးရသလဲဆိုတော့ဘုရားရှင်ရဲ့ပြည့်စုံခြင်းသုံးဖြာဂုဏ်တော်ကိုမိမိတို့ကြည်ညိုအာယုံပြုပြီးတော့ကိုယ့်ရဲ့နှလုံးသားထဲမှာလည်းပဲဒီဂုဏ်တွေပြည့်စုံအောင်အထိုက်လျောက်ကြိုးစားနိုင်အောင်အတူယူအားထုတ်နိုင်အောင်ဘုန်းကြီးကဟောကြားပေးခြင်းဖြစ်တယ်။အဲ့တော့ဘုရားရှင်ရဲ့ပြည့်စုံခြင်းသုံးဖြာဂုဏ်တော်သုံးပါးဆိုတာဘာတွေလဲလို့မေးရင်နံပါတ်1ဟေတုတံပရာတဲ့ပါဠိလိုကဟေတုတံပရာမြန်မာလိုကတော့အကြောင်းတရားနဲ့ပြည့်စုံတော်မူခြင်းတဲ့ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကအကြောင်းတရားနဲ့လည်းပြည့်စုံတော်မူတယ်တဲ့ဒီဂုဏ်နဲ့လည်းပြည့်စုံတယ်နံပါတ်2ဖလတံပရာမြန်မာလိုကတော့အကျိုးတရားနဲ့လည်းပြည့်စုံတော်မူခြင်းတဲ့ဘုန်းကြီးတို့ဘုရားရှင်ဘုန်းကြီးတို့ကိုးကွယ်တဲ့ဘုရားရှင်ကိုတော်မြတ်အကြောင်းတရားနဲ့ပြည့်စုံတယ်လို့အကျိုးတရားနဲ့လည်းပဲပြည့်စုံတော်မူတယ်တဲ့နောက်နံပါတ်3တတုပကာရတံပရာတဲ့တတဝရရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခြင်းဂုဏ်တော်နဲ့လည်းပြည့်စုံတော်မူတယ်တဲ့ဒါကြောင့်အကြောင်းတရားနဲ့ပြည့်စုံတော်မူခြင်းအကျိုးတရားနဲ့ပြည့်စုံတော်မူခြင်းတတဝရီရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခြင်းပရာဟိတလုပ်ငန်းကိုသူမတူအောင်လှုပ်ဆောင်တော်မူခဲ့ခြင်းဆိုတဲ့ဒီဂုဏ်တော်သုံးဖြာနဲ့ပြည့်စုံတော်မူပါတယ်ဆိုပြီးတမ္မာတံဗုဒ္ဓမတုလံဆိုတဲ့ဒီအက္ခရာ7လုံးပါတဲ့ဂါထာပထမပါတာလေးနဲ့အရှင်ဥဒ္ဓတာမထေရမြတ်စွာဘုရားကိုရှ िख ိုးခဲ့တယ်ပူဇော်ခဲ့တယ်ချီးကျူးတော်မူခဲ့တယ်ပေါ့အဲ့တော့ခေါင်းကြီးတို့ဘုရားရှင်ဟာပြည့်စုံခြင်းသုံးဖြာနဲ့ပြည့်စုံတဲ့အတွက်လောကမှာအနိုင်မဲ့ကျေးဇူးရှင်ဆိုပြီးတော့ဖြစ်ခဲ့ပါတယ်။နောက်ပြီးတော့အတူမရှိတဲ့တန်ဖိုးဖြတ်လို့မရတဲ့မဟာလူသားဗုဒ္ဓအဖြစ်ကိုလည်းပဲပြည့်စုံခြင်းသုံးဖြာနဲ့ပြည့်စုံတဲ့အတွက်ဒီဂုဏ်တွေနဲ့ပြည့်စုံခဲ့တယ်။အနိုင်မဲ့ကျေးဇူးရှင်လည်းပဲပြည့်စုံခြင်းသုံးပါးနဲ့ပြည့်စုံတဲ့အတွက်ဖြစ်တော်မူခဲ့တာ။နောက်ပြီးတော့လောကမှာအတူမရှိတဲ့တန်ဖိုးဖြတ်လို့မရတဲ့မဟာလူသားဗုဒ္ဓဆိုပြီးတော့လည်းပဲလူတွေနဲ့ဒီဗြဟ္မာရိယအတိမတ်ပြုခဲ့တာဒီပြည့်စုံရင်သုံးဖြာနဲ့ပြည့်စုံတော်မူခဲ့လို့ဒီလိုကောက်ချက်ချလို့ရပါတယ်အဲ့တော့ခေါင်းကြီးတို့လောကမှာကပုထုဇဉ်တွေကြတော့ဒါမျိုးပြည့်စုံခဲ့ပါတယ်တချို့အကြောင်းတရားနဲ့ပြည့်စုံတယ်အကျိုးတရားနဲ့မပြည့်စုံတချို့အကျိုးတရားနဲ့ပြည့်စုံတယ်အကြောင်းတရားနဲ့မပြည့်စုံတချို့ကြအကျိုးနဲ့အကြောင်းနဲ့တော့ပြည့်စုံပါရဲ့နောက်ဆုံးဖြစ်တဲ့တတ္တဝါရီရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခြင်းဆိုတဲ့ဒီဂုဏ်နဲ့ပြည့်စုံခဲ့တယ်။ဒါလည်းပဲသူ့တိုင်းတာအထီးပေါ့ဖယားရှင်လောက်တော့ဆွမ်းဆောင်နိုင်ဖို့မလွယ်ဘူး။သို့တော့ဆင်းလဲဆင်းအထွာစသည်ဖြင့်ဒီလိုသက္ကပုံရှိတယ်လို့ပဲကိုယ်လည်းပဲကိုယ်အထွာနဲ့ကိုယ်ပြည့်စုံအောင်ကြိုးစားမှတန်ဖိုးရှိတဲ့လူသားဆိုတာဖြစ်ပါတယ်။အဲတချို့ကြတော့အကျိုးတရားနဲ့ပြည့်စုံတယ်အကြောင်းတရားနဲ့မပြည့်စုံ။အကျိုးတရားနဲ့ပြည့်စုံတယ်ဆိုတာဘာကိုပြောတာလဲဆိုတော့စီဘောဥစာရီပြည်စုံလိုက်တဲ့တိတ်ပြီးတော့ချမ်းသာတာဘာမှလိုလေသေးမရှိဘူး ရုပ်ဆင်းနဲ့လည်းပဲပြည့်စုံတယ်။ဩဇာတိတ်ကမနဲ့လည်းပဲပြည့်စုံတယ်။ငွေကြေးရလည်းပဲတိတ်ပြီးတော့ချမ်းသာတယ်။ဒါပေမဲ့လို့အကြောင်းတရားကရှာမတွေ့ဘူး။ဘာကြောင့်ချမ်းသာတယ်ဆိုတာရှေးတုန်းကအမွေရခဲ့လို့ဒါမျိုးလည်းမဟုတ်။လုပ်ငန်းကင်တန်းကြောင့်လုပ်ငန်းလည်းပဲပြည့်စရာမရှိ။လာကကဘလိုဝင်ငွေရှိတာဒါမျိုးလည်းပြစီရမရှိအဲ့တော့ဘာမှပြစီရမရှိပဲနဲ့ကြွယ်ဝချမ်းသာလာပြီဆိုရင်ဒီပုဂ္ဂိုလ်မျိုးတွေလေလောကမှာရှိတတ်တယ်ဒါမျိုးကိုတော့ဘုန်းကြီးတို့မယိုးသားတဲ့ပုဂ္ဂိုလ်လို့သူတော်ကောင်းတွေကသတ်မှတ်ပါတယ်ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကဒါမျိုးမဟုတ်ဘူးအကျိုးတရားနဲ့ပြည့်စုံတယ်လို့အကြောင်းတရားနဲ့လည်းပြည့်စုံတယ်ဘုန်းကြီးတို့လူတွေကြတော့အကျိုးတရားနဲ့ပြည့်စုံလိုက်တာတိတ်ချမ်းသာလိုက်တာလူတွေသေးမရှိဘူးအကြောင်းတရားကြတော့လုံငန်းမဲမဲရရမရှိဝင်ငွေရမဲမဲရရမရှိအမွေစက်အမွေခံရတာလည်းမဟုတ်ဒါမှလို့ချမ်းသာလိုက်တာဆိုရင်ဒီပုဂ္ဂိုလ်ကိုမယိုးသားဘူးလို့သူတော်ကောင်းတွေကသတ်မှတ်ပါတယ်တချို့ကြတော့အကြောင်းတရားနဲ့ပြည့်စုံတယ်အကျိုးတရားနဲ့မပြည့်စုံလုံငန်းတော့လှုပ်လိုက်တာအားနေတယ်လို့မရှိဘူးအမြဲတမ်းစူးစမ်းပြီးရုန်းကန်နေရတယ်ဒါမှသူ့ဘဝတိုးတက်မှုကိုတိုင်းတာလိုက်ရင်ဘာမှပြည့်စုံတယ်မရှိဘူးဒီလိုပုဂ္ဂိုလ်တွေလောကမှာအများကြီးရှိတယ်ဒါမျိုးကြတော့ကံဉဏ်ဝိရိယဆိုတဲ့အကြောင်းတရားတစ်ခုခုချိုးတက်နေတဲ့ပုဂ္ဂိုလ်လို့သုံးသပ်လို့ရပါတယ်။ဘုန်းကြီးတို့ကိုးကွယ်တဲ့ဘုရားရှင်ကိုယ်တော်မြတ်ကဒီမျိုးစားတဲ့မပေါ့အကြောင်းတရားနဲ့ပါရမီတွေဖြည့်ခဲ့တဲ့အကျိုးတရားနဲ့ဘုရားဖြစ်ကိုရောက်ပြီးတော့ဘုံတော်အနန္တ၊ဉာဏ်တော်အနန္တ၊ကံတော်အနန္တပြည့်စုံတယ်။တချို့လူတွေကြတော့အကြောင်းနဲ့ပြည့်စုံပါရဲ့စူးစမ်းပါရဲ့အကျိုးတရားမရှိဒီလိုပုဂ္ဂိုလ်တွေကြကံဉဏ်ဝိရိယဆိုတဲ့အကြောင်းတစ်ခုခုချိုးရွင့်နေတဲ့ပုံကိုယ်တွေလို့သုံးသပ်လို့ရပါတယ်စောစောကပြောခဲ့တဲ့ပုံကိုယ်အကျိုးတရားနဲ့တော့ပြည့်စုံပါရဲ့အကြောင်းတရားမေမေရရရှာမတွေ့ဘူးဆိုရင်ဒီပုံကိုယ်ဟာမယိုးမသားကောက်ကျစ်ဆင်းလဲတဲ့ပုံကိုယ်ဒါမျိုးသူတော်ကောင်းတွေကသတ်မှတ်ပါတယ်နောက်ပြီးတော့တချို့ကြတော့အကြောင်းနဲ့လည်းပဲပြည့်စုံပါရဲ့အကျိုးတရားအနေနဲ့လည်းပဲအားလုံးပြည့်စုံတယ်အထိုက်လျောက်ပေါ့ဘုရားရှင်တော့တူလို့မရဘူးပေါ့အဲ့တော့အကြောင်းကျိုးနဲ့ပြည့်စုံတဲ့အတွက်ကြွယ်ဝချမ်းသာတဲ့လုပ်ငန်းကိန်းတန်းတွေစူးစမ်းခဲ့တယ်ချမ်းသာတယ်သို့တော်တဲ့နံပါတ်3ဖြစ်တဲ့တတုပါကာရတံပရာတဲ့အများကျိုးကိုဆောင်ရွက်ခြင်းတော့မရှိဘူးတဲ့သူချမ်းသာလာတာဟာငါအတွက်ငါမိသားစုအတွက်သူပညာတတ်ဘွဲ့ရလာတာဟာငါအတွက်ငါမိသားစုအတွက်သူ့ရဲ့ယာဓုအာဏာတိငါချမ်းသာဖို့ငါမိသားစုငါဆွေမျိုးချမ်းသာဖို့ဒါလောက်ကလေးကွက်ကွက်ကလေးဖြစ်နေပါတယ်ဆိုတဲ့ဒီလိုပုံကိုယ်တွေလည်းလောကမှာရှိတယ်အကြောင်းပြည့်စုံတယ်အကျိုးပြည့်စုံတယ်သို့တော့အမျိုးဘာသာသာသနာအတွက်ဘာမှကောင်းကျိုးမဆောင်ရွက်ဘူးအမျိုးဘာသာသာသနာလူမျိုးတိုးတက်ဖို့ငါတာဝန်ရှိတယ်လို့စိတ်ထဲမှာမခံယူဘူးသူချမ်းသာတဲ့မြတ်ဒီသူ့အတွက်သူ့မိသားစုအတွက်သူ့အတိုင်းပိုင်းလေးအတွက်လို့ခံယူချက်နဲ့ရက်တည်နေတဲ့ပုံကိုယ်တွေလည်းရှိတယ်ဒီလိုပုံကိုယ်မျိုးတွေကိုတော့သူတော်ကောင်းတွေကကိုကျိုးသမားတွေလို့အတားကြီးတဲ့ပုံကိုယ်တွေလို့ဒီလိုပဲသတ်မှတ်ကြပါတယ်ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကြဒါမျိုးမဟုတ်ပါဘူးတတ္တဝါတွေရဲ့ကောင်းကျိုးကိုနေမနာညမအားပရိနိဗ္ဗာန်စံဃာနေ့အထိဆောင်ရွက်တော်မူခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ဟာအကြောင်းတရားနဲ့ပြည့်စုံတော်မူခြင်းကိုအကျိုးတရားနဲ့ပြည့်စုံတော်မူခြင်းကိုတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခြင်းကိုနဲ့ပြည့်စုံတော်မူတယ်တဲ့ဒါကြောင့်မို့လူတွေနဲ့ဒီဗြဟ္မာတွေကနှိုင်းမဲ့ကျေးဇူးရှင်ဆိုပြီးတော့ယနေ့ချိန်ထိမိမိတို့ရဲ့အိမ်မှာဖရာစင်တွေထားပြီးတော့ဖရာဆိုတဲ့အတန်လေးကြားလိုက်ရင်လက်အုပ်ချီတယ်ရှ िख ိုးတယ်ပူဇော်တယ်ဒါဒီပြည့်စုံရင်သုံးဖြာနဲ့ပြည့်စုံတော်မူခဲ့လို့ရှ िख ိုးပူဇော်တာပါနောက်ပြီးတော့ခွန်ကြီးတို့လောကကလည်းပဲအတူမရှိတဲ့တန်ဖိုးဖြတ်လို့မရတဲ့မဟာလူသားဗုဒ္ဓတဲ့ဒီလိုသတ်မှတ်ကြရတယ်လူသားတော့လူသားပဲဒါမဲ့လို့အတူမရှိတဲ့လူသားတန်ဖိုးဖြတ်လို့မရတဲ့လူသားဖြစ်တာလေဒီလိုပြည့်စုံရင်သုံးဖြာနဲ့ပြည့်စုံတော်မူခဲ့လို့တဲ့စဉ်းစားကြည့်ပေါ့တကယ်လို့ဘုရားရှင်ဟာပါရမီဖြည့်တယ်နောက်ပြီးတော့ဘုရားဖြစ်သူရောက်တော်မူတယ်ဒါလောက်ကလေးနဲ့ပရိနိဗ္ဗာန်ဆံသွားတယ်လို့စိတ်ထဲမှန်းကြည့်လိုက်အဲ့တော့လူသားတွေရဲ့အကျိုးနတ်ဗြဟ္မာတွေရဲ့အကျိုးတတ္တဝါတွေဆင်းရဲဒုက္ခရောက်နေတဲ့တရားကြီးမတိုက်ကျွေးဘူးအေးအေးချမ်းချမ်းလေးပဲသတင်းသုံးပြီးတော့ပရိနိဗ္ဗာန်ဆံသွားတယ်ဆိုရင်ဩဂေါရမဘုရားရှင်ကပွင့်ခဲ့တယ်ပြိဋိဘံဆန်သွားတယ်တမိုင်းကျောင်းမှာတလောက်ကလေးပဲရှိပါလိမ့်မယ်တန်ဖိုးရှိတဲ့လူသားနှိုင်းမဲ့ယေရှုရှင်ဖြစ်တော့ရောက်လာဖို့မလွယ်ပါဘူးဒါကြောင့်မို့ခုလိုနှိုင်းမဲ့ယေရှုရှင်အတူမရှိတဲ့တန်ဖိုးဖြတ်လို့မရတဲ့လူသားဆိုတာအဲ့ဒီလိုအကြောင်းကျိုးနဲ့ပြည့်စုံပြီးတဲ့နောက်မှာ အပူဇော်ခံပြီးတော့အေးအေးချမ်းချမ်းမနေဘဲနဲ့တတ္တဝါရီရဲ့ကောင်းကျိုးကိုကိုယ်အကျိုးလိုသဘောထားပြီးတော့နေမနာညာမအားကြိုးစားဆောင်ရွက်တော်မူခြင်းနဲ့အဲ့ဒီတတ္တိယပြည့်စုံခြင်းနဲ့ပြည့်စုံတော်မူတဲ့အတွက်ဘုရားရှင်ဟာအနိုင်မဲ့ယေရှုရှင်အတူမရှိတဲ့တန်ဖိုးဖြတ်လို့မရတဲ့မဟာလူသားဗုဒ္ဓဆိုတာဖြစ်ခဲ့တာပါအဲ့တော့မိမိတို့လည်းပဲကိုယ့်ကိုယ်ကိုပြီးတော့ဆင်ခြင်ကြည့်ရမယ်ပေါ့အဲ့တော့ဘုရားရှင်ရဲ့ပြည့်စုံခြင်းသုံးဖြာလေးကိုဘုန်းကြီးကနည်းနည်းလေးနာလေအောင်ထပ်ပြီးတော့ပြောပြပေးဦးမယ်အဲ့တော့အကြောင်းတရားနဲ့ပြည့်စုံတော်မူတယ်ဆိုတာဘာလဲဆိုတော့မေတ္တာကရုဏာကိုအခြေခံပြီးတော့ပါရမီတွေဖြည့်တော်မူခဲ့တာအဲ့ဒါအကြောင်းတရားနဲ့ပြည့်စုံတာပဲဒါနပါရမီတစ်ခုတည်းကြည့်လိုက်နော်ဘုန်းကြီးတို့သူမိတာဘဝမှာပြန်ပြီးတော့အာယုန်လေးနည်းနည်းယူကြည့်လိုက်သူမိတာဖရာလောင်းဘဝမှာအဲ့ဒီဘဝမှာယန္နာဖြစ်နေမဖို့နိဗ္ဗာန်မျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုမယ်ဆိုရင်သူမိတာဘဝမှာသူမိတာယသိဖြစ်နေဒီပင်္ဂရာဘုရားရှင်နဲ့အတူနိဗ္ဗာန်ကိုစံဝင်နိုင်တဲ့စွမ်းရည်တွေရှိပါတယ်ဒါပေမဲ့လို့ငါလိုစွမ်းရှိတဲ့ယောက်ျားမြတ်တယောက်ဟာတယောက်တည်းတန်တရာကကူးဖြတ်လို့ဘာကျိုးရှိမှလဲဆိုပြီးတော့တတဝါရီပေါ်မှာမေတ္တာကြီးမာတဲ့ချမ်းသာစေခြင်းနဲ့ဆင်းရဲဒုက္ခအိုနာတိဒုက္ခတွေနဲ့ရောပြွန်နေတာဟုတနာတော်မူတယ်ကဲတင်ခြင်းတယ်ဒီလိုမေတ္တာကရုဏာတွေကြောင့်လက်ထဲမှာရောက်နေတဲ့လက်တော်မှာရောက်နေတဲ့နိဗ္ဗာန်ကိုစွန့်လွတ်ပြီးတော့ဘာလုပ်ခဲ့တယ်ဖျားစုပန်ခဲ့တာအဲ့တော့ဖျားစုပန်ခဲ့တာဖျားဖြစ်ခြင်းလို့မောခြင်းလို့ကြွားခြင်းလို့မဟုတ်ပါဘူးမေတ္တာကရုဏာကိုခြေခံပြီးတော့တတ္တဝါတွေကိုကဲတင်မယ်ဒီစိတ်တည်းနဲ့ဖျားဖြစ်အောင်ကြိုးစားခဲ့တာအဲ့တော့ဒါနပါရမီလေးတစ်ခုကြည့်ရင်ကိုပဲတချို့ဘဝတွေမှာအသက်စွန့်ပြီးတော့ဒါနတွေဖြည့်ဆည်းခဲ့တယ်တချို့ဘဝတွေကြတော့ကိုလက်ရင်ကမျက်စိတွေစွန့်လွတ်ပြီးတော့ပါရမီဖြည့်ဆည်းခဲ့တယ်။တချို့ဘဝတွေကြတော့အင်မတန်ချစ်လက်မြေနိုးလာပါတယ်ဆိုတဲ့သာသမီတွေဝတ္တန္တရာမင်းကြီးဘဝမှာဒါမျိုးတွေစွန့်လွတ်ပြီးတော့ပါရမီဖြည့်ခဲ့တာဘာဖြစ်လို့လဲ။ဖျားဖြစ်ခြင်းုံတတ်တက်လာမဟုတ်ပါဘူး။ဖျားဖြစ်ပြီးတဲ့နောက်မှာတတ္တဝါတွေကိုကယ်တင်ခြင်းလို့ဆိုတဲ့မေတ္တာကရုဏာအခြေခံပြီးတော့ပါရမီ၁၀ပါးကိုဖြည့်ခဲ့တာ။အဲ့တော့ပါရမီ၁၀ပါးအကျေအားဖြင့်30ကိုဖြည့်ခြင်းခဲ့တဲ့အခါမှာရိုးရိုးမောခြင်းလို့ကြွားခြင်းလို့ဖျားဖြစ်ခြင်းလို့ဒါမျိုးစိတ်နဲ့မဟုတ်ခဲ့ဘူးဖျားဖြစ်ပြီးတဲ့နောက်မှာတတ္တဝါတွေကိုတန်တရာချင်းရဲကကယ်တင်ခြင်းလွန်းလို့လမ်းမှန်ကိုရောက်စေခြင်းလွန်းလို့မေတ္တာကရုဏာတွေကြီးမားစွာနဲ့ပါရမီဖြည့်ခဲ့တယ်တဲ့ဒါအကြောင်းတရားနဲ့ပြည့်စုံခဲ့တာပဲဒါလေးဟာအထူးမှတ်ခဲ့ဖို့အဲ့တော့ပါရမီဖြည့်ရုံတတ်တတ်မဟုတ်ဘူးမေတ္တာကရုဏာနဲ့ရှင်းပြီးတော့ပါရမီဖြည့်ခဲ့တာဒါဘုန်းကြီးတို့ကိုးကွယ်တဲ့ဖရာရှင်ကတိတ်အားရစရာကောင်းတယ်အဲ့တော့အကြောင်းတရားနဲ့ပြည့်စုံခဲ့တဲ့အတွက်ဘုန်းကြီးတို့တိဋ္ဌတမင်းသားဘဝရောက်တဲ့အခါကျတော့အကျိုးတရားနဲ့လာပြီးတော့တိတ်ပြီးတော့ပြည့်စုံတဲ့နောက်ဆုံးဘဝမှာဘာတွေလဲဆိုတော့ဉာဏ်ဘက်ကကြည့်လို့ရှင်လည်းပဲဉာဏ်တော်ကအနန္တတပ္ပညုတဉာဏ်ကြီးပိုင်ဆိုင်သွားတယ်မသိတာကိုမရှိတော့ဘူးအဲ့တော့ဉာဏ်ရဟန်းတရား၅ပါးကိုသိတယ်တပ္ပညုတဉာဏ်ရဲ့အစွမ်းသုံးပါးနဲ့ပြောလို့ရှိရင်သိစရာမှန်သမျှကိုသိတယ်တရားစင်ဒီမျိုးမျိုးကိုလည်းပဲသိတယ်တတ္တဝါတွေရဲ့အိန္ဒြေစရိုက်ဘာကိုကြိုက်တယ်လဲစသဖြင့်ဓာရီကိုလည်းပဲသိတယ်ဒီဉာဏ်နဲ့ပဲကြည့်ပြီးတော့တရားဟောတော်မူခဲ့တယ်နောက်အရတမဉာဏ်ကိလေသာတွေကင်းစင်လိုက်တာဘုန်းကြီးတို့ပုထုဇဉ်တွေတော့မနဲ့လင်းလိုက်တတိမကတ်ရင်ကိလေသာတွေကတန်းဖြစ်တာမြတ်စွာဘုရားရှင်ကအရတမဉာဏ်နဲ့ကိလေသာတွေဟာတန်ရှင်းပြီးတော့ဝါဒနာအထုံတောင်မကြံတော့ဘူးဒါတွေဟာဉာဏ်တော်အနန္တနဲ့ပြည့်စုံတာကိလေသာတွေကင်းရှင်းတော်မူတာဒါအကျိုးတရားနဲ့ပြည့်စုံတာဒီလိုအကျိုးတရားနဲ့ဘာဖြစ်လို့ပြည့်စုံခဲ့တာလဲအချောင်ပြည့်စုံတာလားအချောင်ဖျားဖြစ်တာလားမဟုတ်ပါဘူးစောစောကပြောခဲ့တယ်လို့လေးတင်ချီနဲ့ကဘာတသိပင်မဆင်းရဲခံပြီးတော့ဒုက္ခခံခဲ့လို့ဉာဏ်တော်ကလည်းပဲအနန္တသိကြီးကျယ်တာပဲနောက်ကိလေသာတွေကလည်းပဲကင်းစင်လိုက်တာရိုးရိုးရဟန္တာတွေကမှအထုံလေးပါးကြီးကျန်သေးတယ်မြတ်စွာဘုရားကအဲ့ဒီအထုံဝါဒနာနဲ့တကွာကိရိတာတွေကိုပယ်ပြီးတော်မူတယ်တဲ့ဒီလိုအကျိုးတရားတွေရတာဟာအကျိုးတရားနဲ့ပြည့်စုံတော်မူခြင်းတဲ့အကြောင်းကောင်းလို့အကျိုးကောင်းခဲ့တာအချောင်ဖြစ်ခဲ့တာမဟုတ်ပါဘူးနောက်ပြီးတော့တကိုးတော်အာနုဘောအနန္တဘုရားရှင်ရတကယ်လို့အလိုရှိတော်မူလို့ရှိရင်မုံညင်းစီထဲမှာပရိက္ခာ၈ပါးလွဲပြီးတော့ဈဉ္ဉံရှောက်နိုင်တယ်တဲ့အဲ့တော့ဘုရားရှင်ရလိုရှိတော်မူရင်အဲ့ဒီလိုသေးသေးမွားမွားမုံညင်းစီထဲမှာဘယ်ပရိက္ခာ၈ပါးနဲ့ဈဉ္ဉံကြွနိုင်လောက်အောင်တကိုးတော်ကိုဖန်ဆင်းနိုင်တယ်တဲ့ဒါကြောင့်တကိုးတော်ကလည်းအနန္တတကယ်လို့ကြီးကြီးမားမားဖန်ဆင်းခြင်းလို့ရှိရင်လည်းပဲအင်မတန်မှကြီးမားတဲ့ရာဟုအသူရိန်းတို့ခန္ဓာကိုယ်ကြီးတွေပို့ပြီးတော့ကြီးမားအောင်လည်းဖန်ဆင်းနိုင်တယ် စိတ်သွားတိုင်းကိုပါဆိုတယ်လို့ပဲကောင်းကင်ကိုဇံပြန်ကြွခြင်းနဲ့ဆိုရင်လည်းဇံပင်ကြီးနဲ့ချက်ချင်းစိတ်နောက်ကိုပါတယ်ဆိုတဲ့ပုံမျိုးဒါမျိုးတွေလည်းပဲတကုအနုဘောနဲ့ပြည့်စုံတယ်တဲ့ဒါအကျိုးတရားနဲ့ပြည့်စုံတာနောက်ဆုံးဘုန်းကြီးတို့ရူပကာယတံပရာရုပ်အစင်းနဲ့ပတ်သက်လို့လည်းပဲ32ပါးသောလက္ခဏာတော်ကြီးနဲ့ပြည့်စုံတယ်လက်ချောင်းလေးတစ်ခုကြည့်ရင်ပဲရှည်ပြီးတော့တွေ့တော်မူတယ်လက်မမတပါကျန်တဲ့လက်တွေဟာညီညာတော်မူတယ်နောက်ပြီးတော့အသားရည်အပြင်လည်းပဲရွှေစင်းကဲ့သို့ဝါဝင်းသောအစင်းရှိတော်မူတယ်။အရင်မောင်းအပြင်လည်းပဲခန္ဓာကိုယ်ကဗြဟ္မာမင်းရဲ့ခန္ဓာကိုယ်လိုမာမမမက်ထောင်းထောင်းမောင်းမောင်းရှိတော်မူတယ်။အသားရည်တော်ကလည်းပဲအင်မတန်မှနူးညံ့သိမ်မွေ့တော်မူတယ်။စသည်ဖြင့်စကြဝဠာမင်းတို့ဖျားရှင်တို့လားဆက်ဆံတဲ့ရရှိနိုင်တဲ့လက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်80နဲ့ပြည့်စုံတဲ့အတွက်အင်မတန်မှချောပြေလှပြေဆိုတဲ့ခေမာထေရီတို့ဥပလွန်ထေရီတို့ဒီလိုမျိုးသမီးတွေကသူတို့တဲ့တာပါတယ်တပ်ပယ်လာပါတယ်ဆိုချီးကျူးတော့အောင်ဘုန်းကြီးတို့ဘုရားရှင်ရဲ့ရုပ်ဆင်းဟာတပ်ပယ်တော်မူခဲ့တယ်တဲ့အဲ့တော့ဒါတွေဟာဉာဏ်တော်အနန္တကိလေသာတွေပယ်တတ်နိုင်တာနောက်ပြီးတော့တကုအနုဘောနဲ့ပြည့်စုံတာရုပ်အဆင်းအပြင်အင်မတန်မှတပ်ပယ်တော်မူတာဒါတွေဟာဘာလဲဆိုတော့အကျိုးတရားနဲ့ပြည့်စုံတော်မူခြင်းတဲ့ပါရမီဖြည့်ခဲ့လို့အကျိုးတရားနဲ့ပြည့်စုံခဲ့တာပါနောက်တစ်ခါပြန်ပြီးတော့စဉ်းစားကြည့်ဖះရှင်ကအဲ့ဒီလိုအကြောင်းနဲ့ပြည်စုံတယ်ဖះဖြစ်သူရောက်တော်မူတော့အကျိုးတရားနဲ့ပြည်စုံတယ်လူတွေနဲ့ဒီပြန်မာတွေတိတ်ပြီးတော့ဖះရှင်ကိုကြည်ညိုလိုက်ကြတာအဲ့တော့ဒီလိုဖះရှင်ကိုကြည်ညိုတဲ့ကဖះရှင်ကတတဝါရီရဲ့ကောင်းကျိုးကိုမဆောင်ရွက်ဖဲနဲ့အေးအေးဆေးဆေးနေခဲ့မယ်အပူဇော်ခံပြီးတော့လုပ်ငန်းလုပ်တော်မမူခဲ့ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ယခုချိန်ထိဘုန်းကြီးတို့ရဲ့တွေ့အလုံးတကာဓမ္မတွေရဲ့စိတ်ထဲမှာအနိုင်မဲ့ကျေးဇူးရှင်ဆိုပြီးဒီလောက်ထိတိတ်ပြီးတော့နှစ်နှစ်ကာကကြည်ညိုမှုဖြစ်မှာမဟုတ်ပါဘူးခုတော့ဘုရားရှင်ကိုယ်တော်မြတ်ဟာတံပတိပြန်မာကြီးရဲ့တတဟာခုနှစ်လီဆံပြီးတဲ့နောက်မှာတရားဟောဖို့လျှောက်ထားတယ်အဲ့ဒီချိန်ကစပြီးတော့တရားဥဒ္ဓမ္မစကြာကိုစပြီးတော့ဟောလိုက်တာနောက်ဆုံးပရိနိဗ္ဗာန်ဆံမဲ့နိုင်ပိုင်းချိန်ထိသူပဒပရပိုက်ကိုတရားဟောပြီးခြေချုပ်ခဲ့တယ်အဲ့တော့တတဝါတွေကိုခြေချုပ်တဲ့အခါလလဘယမဒါမျိုးစိတ်လုံးဝမရှိနာမည်ကြီးအောင်လို့ဒါမျိုးစိတ်လုံးဝမရှိပဲနဲ့တတ္တဝါရီရဲ့ကောင်းကျိုးကိုတန်တန်လေးလိုက်ပြီးတော့တရားရည်တိုက်ကျွေးပြီးတော့နိဗ္ဗာန်တိရောက်စေခဲ့တယ်အပေလေးပါဆင်းရဲကလွတ်မြောက်စေခဲ့တယ်အင်္ဂုလိမာလာမထေရတပါးပဲကြည့်လိုက်ပေါ့အင်္ဂုလိမာလာမထေရမြတ်စွာဘုရားသာအချိန်ကြိုက်တရားဟောပြီးမကယ်တင်ခဲ့ရင်မိခင်ကိုတတ်ပြီးတော့အဝီစီငရဲကြာမှာပါခုတော့ဘုရားရှင်ကကယ်တင်လိုက်တဲ့အတွက်တရားရည်တိုက်ကျွေးလိုက်တဲ့အတွက်အဝိဇ္ဇငရဲ့ကြမယ်အင်္ဂုလိမာလမထေရယဟန္တာရှင်မြတ်ကြီးဖြစ်သွားတယ်တဲ့ဒါမျိုးတွေအများကြီးရှိပါတယ်အဲ့တော့မြတ်စွာဘုရားဟာတကယ်ဟိုပဲအပင်ပန်းခံပြီးကိုကြိုးမရှိဘဲနဲ့တတ္တဝါတွေကြွတန်းဝင်မယ်ဆိုရင်ဘလောက်ပဲခยีဝေးဝေးဇံပင်ရင်းနဲ့တမျိုးခြေချင်းနဲ့တမျိုးကြွတော်မူပြီးတော့ကိုကြိုးမပါဘဲနဲ့အများကျိုးကိုဆောင်ရွက်ခဲ့တယ်အင်္ဂုလိမာလမထေရရဲ့ဘဝကိုသုံးသပ်ကြည့်ရင်အင်မတန်မှကြောက်စရာကောင်းတယ်သို့တော်အဝိဇ္ဇငရဲ့ကြမဲ့ဘေးကနေလွတ်ပြီးတော့ယဟန္တာရှင်မြတ်ကြီးဖြစ်ပြီးနိဗ္ဗာန်တိဆံဝင်ခဲ့တာအဲ့ဒါမြတ်စွာဘုရားရဲ့တတ္တဝါရီရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခဲ့ခြင်းတွေကတစိတ်ကလေးသာနည်းနည်းလေးပဲရှိပါသေးတယ်။နောက်ပြီးတော့အရှင်ဒေဝရတ်ကိုကြည့်လိုက်။အရှင်ဒေဝရတ်မြတ်စွာဘုရားအရှင်ဒေဝရတ်ပေါ်မှာကိုယ့်ပေါ်မှာတလောက်တက်မယ်ဖြစ်မယ်အင်မတန်မှရုပ်မှရက်ဆက်ခဲ့တဲ့အရှင်ဒေဝရတ်ရှင်ဒေဝရတ်ပေါ်မှာမြတ်စွာဘုရားကတားတော်ရာဟုလာနဲ့မချာမေတ္တာကရုဏာကြီးမားတော်မူခဲ့တယ်တဲ့ဒါလည်းပဲတတ္တဝါရီရဲ့ကောင်းကျိုးကိုဆောင်ရွက်တဲ့နေရာမှာဘယ်သူနဲ့မှမတူအောင်သဘောထားကြီးတော်မူခဲ့တာပါအဲ့တော့ရှင်ဒေဝရတ်ကိုမြတ်စွာဘုရားကသူ့ပေါ်မှာယဟန်လုပ်မယ်တက်ဖြတ်မယ်သိတော်မူတယ်တိရသားနဲ့ကိုယဟန်ပြုပေးခဲ့တာဘာဖြစ်လို့ယဟန်ပြုပေးခဲ့တယ်လဲလို့မေးလို့ရှင်ယဟန်ဘဝရောက်လို့ရှင်မြေမျိုးကနီးမှာမြတ်စွာဘုရားကိုဝန်ချတောင်းပန်ကြောနိုင်တယ်လူဘဝနဲ့ကြတော့ပြင်းမာပြီလို့ရှိရင်ဝန်ချတောင်းမှန်ကြောဖို့အခွင့်မသာပဲဖြစ်သွားတတ်တယ်။အဲ့တော့ဝန်ချတောင်းမှန်ကြောလို့ရှိရင်ဝီစီငရဲ့ကြကဘာတသိန်းဝီစီငရဲ့ဒီကဘာတသိန်းကြာလို့ရှိရင်နောက်တစ်ချိန်မှာဝီစီငရဲ့လွတ်ပြီးတော့ကဘာတသိန်းကြာတဲ့ကမှာပါရမီတွေပြည့်ပြီးတော့အရှင်ဒီဝရတ်ဟာပိစိကဗုဒ္ဓယဟန္တာဖြစ်မယ်လို့မြင်တော်မူတယ်။ဒါဘာဖြစ်လို့လဲဆိုဝန်ချတောင်းမှန်ကြောတဲ့အတွက်တကယ်လို့လူဘဝနဲ့ရှင်ဒီဝရနေမယ်ဆိုရင်ဝန်ချတောင်းမှန်ကြောဖို့အခွင့်သာမှာမဟုတ်ဘူးဒါဆိုရင်ဝီစီငရဲ့ကြပြီးတော့တန်တရာကလွတ်လန်းဘဝအမခန့်ကျဲရှိမှာမဟုတ်တော့အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ဟာကိုယ့်ဘဝမှာညှင်းပန်းနှိမ့်ဆက်တက်ဖြတ်မဲ့ရှင်ဒီဝရကိုတားတော်ရာဟုလာနဲ့မချမေတ္တာကရုဏာထားပြီးတော့ယဟန်ပြုပေးခဲ့တယ်တဲ့ အဲ့ဒီလိုကိုယ့်ရန်သူတွေပေါ်မှာပဲမေတ္တာကရုဏာကြီးမားတော်မူနိုင်တာဟာမြတ်စွာဘုရားရဲ့တတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခြင်းတဲ့တချို့ကြတော့လည်းပဲဘုရားရှင်ကိုယ်တော်မြတ်ကျွတ်ချိန်မတန်နေလို့ရှိရင်စောင့်ဆိုင်တော်မူပြီးတော့ကျွတ်ချိန်တန်တဲ့အခါကျတော့ကိုယ်တိုင်ကြွားပြီးတော့တရားကြီးတိုက်ကျွေးတယ်ဒါမျိုးတွေလည်းရှိခဲ့တယ်ဒါကြောင့်ဘုရားရှင်ရဲ့မေတ္တာကရုဏာတော်ဟာအင်မတန်မှကြီးမားတယ်တတ္တဝါတွေရဲ့ကောင်းကျိုးကိုဒီလောက်ထိဆောင်ရွက်ခဲ့တယ်တဲ့ဒါကြောင့်ခွန်ကြီးတို့ဘုရားရှင်ကိုယ်တော်မြတ်ဟာအတူမရှိတဲ့အင်မတန်မှတန်ဖိုးဖြတ်လို့မရတဲ့မဟာလူသားဗုဒ္ဓဆိုတာဖြစ်ခဲ့ပါတယ်။နောက်ပြီးတော့ကျေးဇူးအရာမှာနှိုင်းရှင်လို့ကိုမရတဲ့အနှိုင်းမဲ့ကျေးဇူးရှင်ဆိုပြီးတော့တက္ကရာကမတတွေလည်းပဲအိမ်မှာဖရာစင်လေးတွေနဲ့ဖရာရှင်ရဲ့ကိုးစားရုပ်ပွားတော်လေးတွေပူဇော်တယ်ရုပ်ပွားတော်မပူဇော်နိုင်လို့ရှိရင်လည်းပဲဘုန်းကြီးတို့ပြက်ကလေးစသည်ဖြင့်ဖရာရုပ်ပွားတော်လေးတွေကိုမြင့်မြတ်တဲ့နေရာမှာထားတယ်ဘုန်းကြီးတို့ဘုန်းကြီးကျောင်းနေမှာလည်းပဲမြင့်မြတ်တဲ့နေရာမှာဖရာရှင်ရဲ့ကိုးစားရုပ်ပွားတော်ထားပြီးတော့အမြဲတမ်းရှိခိုးပူဇော်နေတယ်ဆိုတာအဲ့ဒီပြည်စုံရင်သုံးဖြာနဲ့ပြည်စုံခဲ့လို့တဲ့အနိုင်မဲ့ကျေးဇူးရှင်ဖြစ်လို့ဆိုတာဒါပေါ်လွင်ပါတယ်အဲ့တော့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲပြန်ပြီးတော့စဉ်းစားသင့်တယ်ဖရာရှင်ဟာလူသားတွေထဲမှာအင်မတန်မှတန်ဖိုးမဖြတ်နိုင်တဲ့မဟာလူသားဗုဒ္ဓအတူမရှိတဲ့မဟာလူသားဗုဒ္ဓဖြစ်သွားခဲ့တယ်ဘာဖြစ်လို့လဲအကြောင်းဒီပြည်စုံရင်သုံးဖြာနဲ့ပြည်စုံအောင်ကြိုးစားခဲ့လို့ဆိုတာဒါပေါ်လွင်သွားပါပြီအဲ့တော့မိမိတို့လည်းပဲဖရာရှင်ရဲ့အတုကိုလိုက်ပြီးတော့ကြင်ကြံကြိုးကိုအားထုတ်ရမယ်တဲ့အဲ့တော့မေးစရာတော့ရှိတာပေါ့တပည့်တော်တို့ကဖရာရှင်ရဲ့ဂုဏ်တော်တွေကိုလိုက်ပြီးတော့အတုယူအားကျပြီးတော့ကျင့်သုံးလို့ရှိရင်ငရဲမကြည့်ဘူးလားဖရာတပည့်တော်တို့မှအပြစ်မရှိဘူးလားဖရာဒါမျိုးမေးခွန်းတော့မေးတတ်ပါတယ်ဘုန်းကြီးကလည်းပဲယူသိတဲ့အတုဆိုလို့ရှိရင်တော့အပြစ်မရှိပါဘူးလို့ဒီလိုပဲပြောပါမယ်အဲမယူသင့်တဲ့အတုတွေကိုတော့သွားယူလို့ရှိရင်တော့အပြစ်တွေကြီးမားပါတယ်လို့ဒီလိုပဲပြောရပါလိမ့်မယ်။ဘုန်းကြီးတောင်မြို့မှာကဏ္ဍဆရာတော်ဘုရားကြီးရဲ့အဆုံးအမလေးနဲ့ရှင်းအောင်ထပ်ပြီးတော့ပြောမယ်။တောင်မြို့ဆရာတော်ဘုရားကြီးကဘုန်းကြီးတို့တဘဝတန်တရာဆိုတာကိုယ်တိုင်ရေးအထုပ်ပတိရေးသားတော်မူခဲ့ပါတယ်။ဒေါက်တာတန်ထွန်းကလည်းပဲတမိုင်းပါမောက်ကဒေါက်တာတန်ထွန်းကလည်းပဲအနှစ်ချုပ်ပြီးတော့အင်္ဂလိပ်လိုဘာသာပြန်သွားခဲ့တယ်။အဲ့ဒီတဘဝတန်တရာဆိုတဲ့ကျမ်းထဲမှာဆရာတော်ဘုရားကြီးကကိုယ်တိုင်ရေးအထုပ်ပတိရေးသားတော်မူတဲ့အခါမှာဘာဖြစ်လို့သူကိုယ်တိုင်သူ့ရဲ့အထုပ်ပတိကိုရေးသားခဲ့ရတာလဲဆိုတာနဲ့ဆက်ပြီးတော့အမှားစာလေးရေးထားတယ်ပုဂ္ဂိုလ်တယောက်ကတဲ့အခြားသောပုဂ္ဂိုလ်တယောက်ရဲ့အထုပ်ပတိကိုရေးသားတဲ့အခါမှာထင်ရှားတဲ့ကြီးကျယ်တဲ့အကြောင်းအရာကိုပဲရေးသားနိုင်ပါတယ်တဲ့ဒီလိုထင်ရှားကြော်ကြားဖို့ရာအတွက်နေ့စဉ်ကြိုးစားရတဲ့ဉာဏ်ဝိရိယမထင်မရှားအလုပ်တွေကိုတော့ထင်ရှားအောင်ရေးသားဖို့မလွယ်ပါဘူးတဲ့အဲ့တော့နောင်လာနောက်သားတွေအတွက်လမ်းညွန်ဖြစ်နိုင်နေနောင်လာနောက်သားတွေအတွက်အကြအတူယူရမှာကကြီးကျယ်ထင်ရှားတာတွေမဟုတ်ပါဘူးတဲ့အဲ့ဒီကြီးကျယ်ထင်ရှားဖို့ရာအတွက်နေ့စဉ်ကြိုးစားအားထုတ်ရတဲ့မထင်ရှားတဲ့ဉာဏ်ဝိရိယအလုပ်ကသာနောင်လာနောက်သားတွေအတွက်လမ်းညွန်လည်းပဲဖြစ်တယ်။နောင်လာနောက်သားတွေအတွက်အတူယူအားကြရမယ့်ရာဖြစ်တယ်တဲ့။အဲ့တော့အားကြရမှာကကြီးကျယ်ထင်ရှားတာတွေမဟုတ်ဘူး။နေ့စဉ်ရက်ဆက်ကြိုးစားအားထုတ်ရတဲ့ဉာဏ်ဝိရိယလောက်ကတာကြိုးစားပြီးတော့အတူယူရမှာတဲ့။ဒါကြောင့်မို့သူပြန်တော်မူသွားမှအခြားသောပုဂ္ဂိုလ်တယောက်ကအမွှန်းတင်ပြီးတော့ဘလို့ကြီးကျယ်ပါတယ်ဘလို့တော်ပါတယ်ဒါမျိုးတွေရေးတာကို तू မလိုလားပါဘူးတဲ့။ဒါကြောင့်ကိုယ့်ရဲ့အကြောင်းကိုကိုယ်ကိုယ်တိုင်မဲ့အကောင်းအဆိုးအကြောင်းအကျိုးဉာဏ်ဝိရိယနေ့စဉ်ဘလို့ဖြတ်တန်းရတယ်ဆိုတာဒီကိုနောင်လာနောက်သားတွေအတူယူအားကြဖို့အတွက်သူကိုယ်တိုင်မဲ့သူ့ရဲ့အထုပ်ပတိကိုရေးသားခဲ့ပါတယ်ဆိုပြီးတော့မှားတမ်းရေးသားခဲ့တယ်မှတ်ချက်လေးရေးသားသွားခဲ့တယ်ပေါ့အဲ့တော့ဒါကိုထောက်ကြည့်လို့ရှင်ဘုန်းကြီးတို့တရားဓမ္မတွေကအတူယူရမှာကနေ့စဉ်စ조사အထုပ်နေတဲ့ဘုရားရှင်ဘလို့ကျင့်တော်မူသွားတယ်လဲဖရာရှင်တန်ဖိုးရှိတဲ့အနိုင်မဲ့ယေရှုရှင်ဖြစ်အောင်တန်ဖိုးဖြတ်လို့မရတဲ့မဟာလူသားဗုဒ္ဓဖြစ်အောင်ဘလို့ကြိုးစားသွားခဲ့တယ်လေ။ဘာဖြစ်လို့ဖရာဖြစ်သွားခဲ့တယ်လေ။အဲ့တော့အကြောင်းတရားတွေကတော့ဘုန်းကြီးတို့အတူယူအားကြသင့်တယ်ဆိုတဲ့အဖြေထွက်သွားပါတယ်။အဲ့ဘာတွေတော့အတူမယူအောင်လို့ဆိုတော့အရှင်ဒေဝရတ်လူတော့သွားအတူမယူနဲ့ပေါ့။အရှင်ဒေဝရတ်ကဘုန်းကြီးတို့ဘလို့လဲဆိုတော့အရှင်ဒေဝရတ်ကသူဟာဖရာရှင်ကိုကြည်ပြီးတော့ဖရာရှင်ဘုံတော်ကြည်တော်မူတာဖရာဖြစ်တာရှင်ဘရင်နေကိုကိုွယ်တာအာဏာပိုင်နေကိုကိုွယ်တာလူတွေနဲ့ဒီပြန်မာရီကိုကိုွယ်တာတိတ်ပြီးတော့သူဟာအားကြတော့သူကလည်းဖရာဖြစ်ကျင်လာတယ်အဲ့တော့ဘာလုပ်လဲ အဇာတသမင်းနဲ့ပေါင်းပြီးတော့မြတ်စွာဘုရားကိုလှုပ်ကြံတက်ဖြတ်တယ်။အဲ့တော့မြတ်စွာဘုရားကိုလှုပ်ကြံတက်ဖြတ်တာကသူကဖျားဖြစ်ခြင်းလို့တဲ့။အဲ့တော့ရှင်ဒီဝရက်ကတော့ဖြက်လန်းလေးနဲ့သွားပြီးတော့ဖျားဖြစ်ခြင်းနဲ့ဖျားဖြစ်ခြင်းရင်ဖျားဖြစ်အောင်ပါရမီတွေဘလို့ကြိုးစားသင့်တယ်လေ။မေတ္တာစေရနာကရုဏာတွေဘလို့ထားသင့်တယ်လေ။ဘလို့ကြိုးစားသင့်တယ်လေ။ဒါရီယာတူယူရမယ်အချက်တွေ။သို့တော့ရှင်ဒီဝရက်ကဖြက်လန်းလေးရနေပြီးတော့ဘာလုပ်တယ်လေ။ဖျားဖြစ်အောင်လုပ်မယ်ဆိုပြီးဇာတသမင်းနဲ့ပေါင်းပြီးတော့နာလာဂီရီဆင်းနေနဲ့တိုက်ပြီးတော့တတ်ဖို့ကြိုးစားတယ်။ကေစေကုတ်တောင်ကနေပြီးတော့ကြောင်ပေါင်းဆင်းပြီးတော့ကြောက်တုံးနဲ့လှိမ့်ချပြီးတက်ဖြတ်ဖို့ကြိုးစားတယ်။လူသားသမားတွေကိုလှုပ်ပြီးတော့တက်ဖြတ်ဖို့ကြိုးစားတယ်။အဲ့တော့ရှင်ဒီဝရက်ရဲ့ဖျားဖြစ်အောင်ကြိုးစားမှုဟာနီးလံမကြဘူးတဲ့။ဒါမျိုးကတော့အတုမယူသင့်ဘူးပေါ့။အဲ့တော့အတုယူရမှာကတောင်မျိုးဆရာတော်ဘုရားကြီးရေးတယ်လို့ပဲ။နေ့စဉ်စီးပူးအားထုတ်တဲ့မထင်မရှားလို့ရတဲ့ဉာဏ်ဝီရိယအလုပ်ဒါတွေဟာကြိုးစားအားထုတ်ရပါတယ်။အဲ့တော့လူတစ်ယောက်ကြီးပွားချမ်းသာတယ်လူတစ်ယောက်ပညာတက်ကြီးတွေဖြစ်တယ်ဟာအားကျလိုက်တာသူ့လိုဖြစ်ချင်လိုက်တာဒါတော့ကလေးနဲ့သူ့လိုသွားတူလို့မရပါဘူးဒါကိုတူယူရမှာမဟုတ်ပါဘူးသူဘယ်လိုနေထိုင်ခဲ့တယ်လဲသူဘယ်လိုကျင့်ကြံကြိုးကိုအားထုတ်ခဲ့တယ်လဲချမ်းသာနေတဲ့ပုဂ္ဂိုလ်တစ်ယောက်သူဘာဖြစ်လို့ချမ်းသာတယ်မဟုတ်တဲ့နည်းတွေနဲ့ချမ်းသာတယ်ဆိုရင်ဒါတော့သွားတူမယူနဲ့ပေါ့တကယ်ဟုတ်ပဲငငယ်တွေကစီးပွားရေးကိုစူးစမ်းရှာတယ်ယူသားမှုရှိတယ်မျိုးဘာသာသာသနာကိုသိပြီးတော့ကူညီခြင်းစိတ်ရှိတယ်ဒီလိုနည်းနဲ့မျိုးဘာသာသာသနာအတွက်သူဟာစူးစမ်းပြီးတော့စီးပွားရေးရှာခဲ့လို့ဒီလိုချမ်းသာလာတာဒီလိုချမ်းသာလာတဲ့အတွက်အမျိုးဘာသာသာသနာအတွက်တန်ဖိုးရှိတဲ့ပုဂ္ဂိုလ်တယောက်အားထားရတဲ့ပုဂ္ဂိုလ်တယောက်ဖြစ်တာဆိုပြီးတော့သူ့လိုအမြဲတမ်းကြိုးစားရမယ်သူ့လိုစိတ်ကောင်းစေတနာကောင်းထားရမယ်ဒါမျိုးအကြောင်းတရားတွေကတော့ဘုန်းကြီးတို့အတူယူသင့်တယ်တဲ့အရှင်ဒီဝရက်လူသွားပြီးတော့အကျိုးတရားတသက်မြတော့အတူမယူသင့်ဘူးလို့တောင်ပြောဆရာတော်ဘုရားကြီးကမိန့်ကြားခဲ့ပါတယ်ဒါကြောင့်မိမိတို့လည်းပဲဒါလေးတွေဟာပြီးတော့အတူယူပုံလေးတွေဘုန်းကြီးတို့ဆက်ပြီးတော့ပြောပြပေးမယ်အဲ့တော့အတူယူတာနဲ့ဆက်ပြီးတော့တောင်ပြောဆရာတော်ကြီးဩဝါဒပေးတဲ့အခါမှာရှိခဲ့သေးတယ်အဲ့တော့မြတ်စွာဘုရားရဲ့ဂုံတော်တွေထဲမှာဂုံတော်ကိုးပါးထဲမှာဘဂဝါဂုံတော်ဆိုတာအီတီပီသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောအဲ့ဒီထဲမှာရွတ်ကြည့်လိုက်ရင်နောက်ဆုံးမှာဗုဒ္ဓောဘဂဝါဆိုတဲ့ဘဂဝါဂုံတော်လေးတစ်ခုပါပါတယ်ဗမာလူပြန်လို့ရှိရင်တော့ဘုရားရှင်ရဲ့ဂုံတော်တွေကအနန္တရှိပြီမဲ့လို့အတိများတော့ဂုံတော်6ပါးသခင်မြတ်စွာဘုရားတဲ့နမောဘဂဝတောအဲ့ဒီဂုံတော်6ပါးသခင်မြတ်စွာဘုရားအာအကျွန်ုပ်ရှိကိုပူဇော်ကြောပါတယ်ဆိုပြီးတော့နမောတတဘဂဝတောဆိုပြီးတော့သီလယူတိုင်းနမောတတဘုရားရှိကိုတရားတော်မှဒီအမြဲတမ်းရှိကိုပူဇော်နေကြတာပဲအဲ့ဒီဘဂဝါဂုံတော်ထဲမှာဘုံတော်6ပါးသခင်ဘုရားရှင်ကိုတော်မြတ်အားပူဇော်ပါတယ်ဆိုရင်ဘုရားရှင်ဟာဘုံတော်တွေနဲ့ပြည့်စုံတဲ့အတွက်ရှိကိုတယ်ပူဇော်တယ်ဒီလိုကြည်ညိုပူဇော်ပြီးတော့ဗုဒ္ဓနုတ္တိဘာဝနာဖြစ်ပြီးတော့ဒီလောက်နဲ့ရက်မနေသင့်ဘူးငါတို့လည်းပဲဘုံကံရှိအောင်ဘလို့ကြိုးစားတင့်တယ်လေမြတ်စွာဘုရားဘုံတော်အနန္တနဲ့ပြည့်စုံတယ်လို့ဘုံတော်6ပါးနဲ့ပြည့်စုံတယ်လို့ငါတို့လည်းပဲဘုံရှင်ကံရှင်အမျိုးသားမျိုးသမီးဖြစ်အောင်ဘလို့ကြိုးစားတင့်တယ်လေဒါမျိုးလေးတွေဘုန်းကြီးတို့အတူယူတင့်ပါတယ်တဲ့အကြောင်းတရားတော့အတူယူတင့်တာပဲအဲ့တော့ဘုံတော်6ပါးတွေကဘုန်းကြီး2ပါးတောင်မျိုးဆရာတော်ဘုရားကြီးဩဝါဒနဲ့အညီမိမိတို့လည်းပဲဘုံရှင်ကံရှင်အမျိုးသားမျိုးသမီးတွေဖြစ်ချင်ကြတာပဲအဲ့တော့မြတ်စွာဘုရားရဲ့ဘုံတော်6ပါးကိုရှစ်ခုပူဇော်တဲ့အခါကိုယ်လည်းပဲတက်နိုင်တယ်မြတ်ဘုရားရှင်ကိုကြည်ညိုအားကြပြီးဘုရားရှင်ရဲ့တပည့်တော်ကပြီးပြီးဘုရားရှင်လျှောက်လှမ်းသွားတော်မူတဲ့လမ်းစဉ်ကိုကိုယ်လည်းပဲတက်နိုင်တယ်မြတ်ကြိုးစားပြီးလိုက်ရတာပဲကိုယ်တိုင်းတာနဲ့ကိုယ်ပေါ့ပြည့်စုံအောင်လုပ်ဖို့တော့မလွယ်ဘူးပေါ့အဲ့တော့ဘုန်းတော်6ပါးရဲ့ဓမ္မဘုန်းတော်နဲ့ပရိယတ်ဘုန်းတော်ဘုန်းကြီးဒီနှစ်ချက်ကလေးကိုပြောပြပေးမယ်အဲ့တော့ဓမ္မဘုန်းတော်ဆိုတာဘာလဲမေးရင်ကိလေသာယံပဲပြက်လန်ဖို့နိဗ္ဗာန်ဘုနိဗ္ဗာန်ဘုမကုကြက်ပြလောကုတ္တရာတရားဟူသောဓမ္မဘုံတော်တဲ့ဘုရားရှင်ဟာဓမ္မဘုံတော်တခင်လို့ဘာလို့ဖြစ်တာလဲဆိုတော့ကိလေသာတွေကိုတက်ဖြတ်နိုင်တဲ့မလေးပါမလေးပါရဲ့အကျိုးတရားဖြစ်တဲ့ဖိုလေးပါဒုက္ခကတိအင်းဉာဏ်ဖြစ်တဲ့နိဗ္ဗာန်တရားအဲ့ဒီမလေးပါဖိုလေးပါနိဗ္ဗာန်တရားနဲ့ပြည့်စုံတော်မူတဲ့အတွက်မြတ်စွာဘုရားဓမ္မဘုံတော်တခင်ဆိုတာဖြစ်သွားခဲ့ပါတယ်နောက်တကပရိယတ်ဘုံတော်တခင်ဘာလို့ဖြစ်တာလဲဆိုတော့ပရိယတ်ဆိုတာကြိုးစားအားထုတ်ခြင်းနဲ့မြတ်စွာဘုရားကြိုးစားအားထုတ်လို့ပရိယတ်ဘုံတော်ဆိုတာဒီဘုံတော်ကိုပိုင်ဆိုင်ခဲ့တာပါဒါိုင်းနဲ့ဘသူအတွက်ကြိုးစားတာလဲဆိုတော့တလောကလုံးညူယုံကိုစားအာထာဘုရားလွန်စွာကြိုးကုအားထုတ်တော်မူသောပရိယတ်ဘုံတော်တဲ့တလောကလုံးအတွက်ဘုရားရှင်ကိုယ်တော်မြတ်ဟာကြိုးစားအားထုတ်ခဲ့တယ်မြတ်စွာဘုရား ဘယ်ခရီးကိုကြွားတယ်ငါအတွက်ငါဖီးယားအတွက်ဒါမျိုးမဟုတ်ပါဘူးအလုံးနောက်ဆုံးပြည်တော်ပြန်တယ်ဆွေတော်မျိုးတော်တွေပြင်လေအတွက်ကပိလဝုကိုပြန်ကြွားတော်မူတယ်ဆွေတော်မျိုးတော်တွေကုသိုလ်ရဖို့ဆွေတော်မျိုးတော်တွေကြွတန်းဝင်မှုအရှင်အနန္ဒာစတဲ့တာကီဝင်မင်းသားတွေယဟန်ပြုပြီးတော့မဖို့နိဗ္ဗာန်ရဖို့အဲ့တော့မြတ်စွာဘုရားကဆွေတော်မျိုးတော်တွေရှိတဲ့ဇာတိရက်ရွာပြန်လာတောင်းမှအလုံးတတ္တဝါတွေကောင်းကျိုးအတွက်ဆောင်ရွက်ခဲ့တယ်ပေါ့အဲ့တော့ဘုရားရှင်ဟာခရီးပဲသွားသွားတရားပဲဟောဟောအလုံးဘုရားရှင်ရဲ့ဆောင်ရွက်တော်မူမှန်မူသည်မြတ်ကြိုးစားတော်မူသည်မြတ်ဟာအလုံးတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်တယ်တဲ့ဒါကြောင့်ဘုရားရှင်ဟာပယတ္တဘုံတော်သခင်ဆိုတာဖြစ်သွားတယ်အဲ့တော့ဒီဘုံတော်နှစ်ခုလေးကိုကြည့်လိုက်နော်ယနေ့တက္ကະဥစဉ်ဝင်တက္ကမဒွန်းနှဲ့ကြီးနဲ့မိသားစုဓမ္မမိတ်ဆွေတွေစဉ်းစားကြည့်လိုက်ဘုရားရှင်ကမလေးပါဖို့လေးပါနိဗ္ဗာန်တရားနဲ့ပြည့်စုံတယ်ဒါကြောင့်ဓမ္မဘုံတော်သခင်တတဝရရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူတယ်ကြိုးစားအထုတ်တယ်ကြိုးစားအထုတ်လို့ပရိတ်တဘုံတော်သခင်ဖြစ်တယ်အဲ့တော့မိမိတို့လည်းပဲမတ်ဖို့နိဗ္ဗာန်ရဖို့အတွက်ကြိုးစားအထုတ်နေတယ်ဆိုလို့ရှိရင်ပရိတ်တဘုံကံဆိုတာမိမိတို့ရဲ့နှလုံးသားထဲမှာကိန်းအောင်လာပါတယ်မတ်ဖို့နိဗ္ဗာန်ရဖို့အတွက်ကြိုးစားနေတယ်ဆိုရင်ဓမ္မဘုံတော်အစစ်တွေမရသေးတောင်မှဓမ္မဘုံကံနဲ့ပြည့်စုံအောင်ကြိုးစားနေတဲ့အမျိုးသားမျိုးသမီးဆိုတာအထိုက်အလျောက်ဖြစ်သွားပါတယ်ဒါကြောင့်ဒါနာပြုတဲ့အခါမှာလည်းပဲမဖို့နိဗ္ဗာန်ရဖို့အတွက်တန်ဃာတော်တွေချမ်းသာစေဖို့အတွက်ပြုလို့ရှိရင်ကိုယ်နှလုံးသားထဲမှာဓမ္မဘုံတွေပိုင်ဆိုင်သွားတယ်တဲ့ပရိတ်တဘုံတွေအထိုက်လျောက်ပိုင်ဆိုင်သွားတယ်အဲ့တော့မိမိတို့ကပညာရေးပရိသတ်ပင်လှူတယ်ဆွမ်းပရိသတ်ပင်တွေလှူတယ်မိမိတို့ရဲ့ပစ္စည်းကိုသုံးပြုပြီးတန်ဃာတော်ရှင်မြတ်တွေဟာဘာလုပ်မလဲတွေ့ကြည့်လိုက်စာတင်စာချလုပ်မယ်ပညာရေးအတွက်ကြိုးစားမယ်ပညာတတ်တွေဖြစ်လို့ရှိရင်တတ်နိုင်သမျှဒီတွင်မှာစာချဘုန်းကြီးတွေအဖြစ်တရားဟောဘုန်းကြီးတွေအဖြစ်တရားပြတဲ့တန်ဃာတော်ရှင်မြတ်တွေအဖြစ်သာသနာပြုနေဒါဆိုလို့ရှိရင်မိမိတို့မှာဘာဖြစ်တယ်ဝမ်းသာစရာတိတ်ကောင်းတယ်ကိုယ့်ရဲ့ကုသိုလ်နဲ့မကင်းဘူးဆိုပြီးတော့တန်ဃာတော်ရှင်မြတ်တွေချမ်းသာဖို့မိမိရဲ့အတွက်ခန္ဓာဆင်းရဲကချုပ်ငြိမ်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုလို့ရှိရင်ဒါတွေဟာမိမိတို့အတွက်လောဘဒေါသမဖြစ်ဘူးငါချမ်းသာဖို့ငါမိသားစုချမ်းသာဖို့နောက်ဘဝငါဆင်းရဲမှာကြောက်လို့ဒါမျိုးလှူတာမဟုတ်ဘူးငါဆိုတဲ့ဘောပြုတဲ့စနစ်မပါဘူးဒီဘဝမှာဘယ်ဆရာတော်လူရင်ငါစီးပွားရေးတက်တယ်ဘယ်ဆရာတော်ကတတိတင်ပေးရင်ငါတို့မှာစီးပွားရေးတွေရောင်းကောင်းတဲ့ဒါမျိုးစိတ်နဲ့လှူတာမဟုတ်ဘူးမဖို့နိဗ္ဗာန်ရခြင်းလို့တန်ဃာတော်တွေချမ်းသာစေခြင်းလို့သာသနာတော်ကြီးရှေးစေခြင်းလို့ဒါဆိုလို့ရှိရင်ကုသိုလ်စိတ်တန်တန်နဲ့မဖို့နိဗ္ဗာန်ရဖို့အတွက်ကြိုးစားနေပြီဆိုရင်ဓမ္မဘုံတော်နဲ့အထိုက်လျောက်ပြည့်စုံသွားပြီပရိတ်တဘုံကံနဲ့အထိုက်လျောက်ပြည့်စုံသွားပြီတဲ့ဒီလိုမှမဟုတ်ဘဲနဲ့တချို့ပုံကူတွေစောစောကပြောတယ်လို့ပေါ့နော်လှူတော့လှူပါရဲ့ဘယ်ဆရာတော်ကယမ်းတာဒီဆရာတော်လှူရင်ဒီဘဝမှာငါတို့ဘာကျိုးတွေပေးမှာအဲဘယ်ဆရာတော်သိတိတင်လိုက်လို့ရှိရင်ဒီပစ္စည်းဟာမြန်မြန်ကုန်ပြီးတော့စီးပွားရေးတက်တယ်ဟာဘဝဘဝမှာမလှူလို့ရှိရင်ငါတို့တန်ត្រာမှာဆင်းရဲမှာပေါ့ဒီလိုလှူမှနောက်ဘဝဖြစ်ရပေါ်တဲ့ချမ်းသာမှာပေါ့အဲ့တော့ငါချမ်းသာခြင်းနဲ့စိတ်ငါစီးပွားရေးတက်ခြင်းနဲ့စိတ်ငါဆင်းရဲမှာကြောက်တဲ့စိတ်ငါငါဆိုတာကိုဘဟုပြုပြီးတော့လှူဒန်းတယ်ဆိုရင်တော့ဒါတွေဟာလှူတော့လှူပါရဲ့ဒါနတော့လုပ်ပါရဲ့သူ့ရဲ့ကြိုးစားမှုဟာပရိတ်တဘုံနဲ့မပါပါဘူးငါချမ်းသာဖို့အလုံးချမ်းသာဖို့မဟုတ်ဘူးမတ်ဖို့နိဗ္ဗာန်ရဖို့မဟုတ်ဘဲနဲ့စီးပွားတက်ဖို့ဆင်းရဲမှာကြောက်လို့ဒီစိတ်တွေနဲ့လှူလို့ရှိရင်ဓမ္မဘုံကံလည်းပဲပြည့်စုံတယ်လို့မခေါ်ပါဘူးဒါကြောင့်မို့ဒါနပြုတာရင်အတူတူတချို့ကြတော့ဓမ္မဘုံတို့ပရိတ်တဘုံတို့ဒီဘုံကံတွေနဲ့ပြည့်စုံနေကြတယ်တချို့တော့ဒါနတွေကတိမ်မောင်းမြောင်များစွာထောင်ချီရာချီတော့လှူပါရဲ့ဒါပေမဲ့သူတို့ရဲ့ကြိုးစားမှုကငါဆိုတဲ့ဘဟုပြုတဲ့စနစ်ပါနေတော့မတ်ဖို့နိဗ္ဗာန်ရဖို့အတွက်မဟုတ်တော့ဓမ္မဘုံနဲ့လေပြည့်စုံတယ်လို့ပြောလို့မရပါဘူးသူ့ရဲ့ကြိုးစားမှုဟာအလုံးချမ်းသာဖို့အတွက်သာသနာရှေဖို့အတွက်တန်ဃာတော်ရှင်မြတ်တွေချမ်းသာဖို့အတွက်ဒီစိတ်တွေမရှိတဲ့အတွက်ပရိတ်တဘုံကံနဲ့ပြည့်စုံတယ်လို့ဒီလိုလဲပြောလို့မရတော့ပါဘူးဒါကြောင့်မို့ဘုန်းကြီးတို့ငွေကုန်နာရင်တူပေမဲ့ဘုံကံနဲ့ပြည်စုံနာရင်တော့မတူနိုင်ဘူးတဲ့ဒါကြောင့်ဘုရားရှင်ဟာမဖို့နိဗ္ဗာန်နဲ့ပြည်စုံတဲ့အတွက်ဓမ္မဘုံတော်သခင်တတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်တော်မူခြင်းကြောင့်ပရိတ်တဘုံတော်သခင်ဖြစ်တယ်လို့ငါတို့လည်းပဲလှူတဲ့တန်းနဲ့သီလဆောင်တဲ့တရားထုတ်တယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေချမ်းသာဖို့သာသနာတော်ကြီးရှေးစေဖို့တရားဟောတရားပြစားကြတဲ့ဘုန်းကြီးတွေမွေထုံနိုင်ဖို့ဒါမျိုးစိတ်တွေနဲ့ကိုယ့်အတွက်မဖို့နိဗ္ဗာန်ရဖို့ဒါမျိုးစိတ်တွေနဲ့လှူဒန်းပြီဆိုလို့ရှိရင်တော့ဘုန်းကြီးတို့ဓမ္မဘုံကံပရိတ်တဘုံကံနဲ့အပြည့်အဝကိုတော်တော်ပြည့်စုံလာတတ်ပါတယ်။အဲ့မှာဘုံကံရှိတဲ့မျိုးသားမျိုးသမီးဆိုတာဖြစ်သွားပါတယ်။လူယုံတန်ယုံနဲ့သီလဆောက်တည်ယုံနဲ့ဘုံကံဆိုတာပြည့်တယ်လို့ပြောလို့မရပါဘူး။ အဲ့တော့ဒါမျိုးတွေဟာတူယူတဲ့နေတဲ့တောင်မျိုးဆရာတော်ဘုရားကြီးကမိန့်ကြားသွားခဲ့ပါတယ်။ဒါကြောင့်မိမိတို့ဟာမြတ်စွာဘုရားရှင်ဟာဘုန်းတော်၆ပါးနဲ့ပြည့်စုံတဲ့အတွက်ဘဂဝါဘုန်းတော်ဘုန်းရှင်ကန့်ရှင်မြတ်စွာဘုရားလို့ကြော်ကြားခဲ့တယ်လို့ကိုယ်လည်းပဲအထိုက်လျောက်ဘုန်းကံနဲ့ပြည့်စုံအောင်ကြိုးစားနေလို့ရှိရင်ဘုန်းကံရှိတဲ့အမျိုးသားမျိုးသမီးဆိုတာအမြဲတမ်းစုမတောင်းလည်းပဲပြည့်စုံနေတတ်ပါတယ်။ဒါမျိုးတွေကိုတော့အတူယူတဲ့နေတဲ့နောက်တစ်ချက်ဘုန်းကြီးအတူယူတင်တာနဲ့ဆက်ပြီးတော့အချိန်ရသလောက်ကလေးပြောပြပေးဦးမယ်။အဲ့တော့အတူယူတင်တာနဲ့ဆက်ပြီးတော့ဘုန်းကြီးတို့လက္ခဏာတော်ကြီးဖျားရှိခိုးဆိုတာရှိတယ်။တုတ်ပါထေရတို့တုတ်မဟာဝါတို့ပါဠိတော်အထကရာမှာလာတာတွေကိုရှေးဆရာတော်ကြီးရေးသားခဲ့တယ်။ဘုန်းကြီးတို့တောင်မြို့မာကနောင်ဆရာတော်ဖျားကြီးကလည်းပဲရတနာဘုန်းကြီးဆိုတဲ့ကျမ်းရဲ့နောက်ပိုင်းမှာရှေးဆရာတော်ကြီးရေးသားခဲ့တာကိုပြန်ပြီးတော့ရေးသားခဲ့တယ်ပေါ့။အဲ့တော့ဒီလက္ခဏာတော်ကြီးတွေကပါဏာတိပါဒဝိဒတိပါဏာတိပါဒသူတစ်ပါးသက်သက်ချင်းရှောင်ကျင်ခဲ့တဲ့အတွက်လက္ခဏာ၃ပါးနဲ့ပြည့်စုံခဲ့ပုံလေးကိုဘုန်းကြီးကမြတ်စွာဘုရားပေါ်မှာကြည်ညိုတတ်အောင်မြတ်စွာဘုရားကျင့်သုံးထားတဲ့လမ်းစဉ်တွေကိုအတူယူအားကြားတတ်အောင်အတူယူသင့်တယ်ဆိုတာလေးကိုထင်ရှားအောင်ဒါလေးကိုလည်းပဲဘုန်းကြီးနည်းနည်းပြောပြပေးဦးမယ်အဲ့တော့ဘုရားရှင်ကိုတော်မြတ်ဟာစောစောကပြောခဲ့တယ်လို့ပေါ့လက္ခဏာတော်ကြီး၃၂ပါးနဲ့ပြည့်စုံတယ်ဒီလက္ခဏာတော်ကြီး၃၂ပါးဆိုတာစကြဝဠာမင်းဖြစ်မဲ့ပုဂ္ဂိုလ်ဘုရားဖြစ်မဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်နှစ်ယောက်သာလျှင်ပြည့်စုံပါတယ်တဲ့ကျန်တဲ့ပုဂ္ဂိုလ်ကြီးပြည့်စုံမှုမလွယ်ဘူးယဟန္တာတွေတောင်မပြည့်စုံဘူးပေါ့အဲ့တော့ဘုရားရှင်မှာပါဏာတိပါဒသူတစ်ပါးသက်သက်ချင်းရှောင်ကျင်ခဲ့တဲ့အတွက်လက္ခဏာ၃ပါးနဲ့ပြည့်စုံတာလေးဘုန်းကြီးပြောပြပေးမယ်ပြီးကြမှာဘလို့အတူယူသင့်တယ်လဲဆိုတာဆက်ပြီးတော့ပြောပြပေးမယ်အဲ့တော့ဘုရားရှင်ဟာဘုန်းကြီးတို့အာယတပန္နိတာတဲ့ခြေဖနောင်းတော်ရှည်လျားပြီးတော့ဝိုင်းဝန်းတော်မူခြင်းဆိုတဲ့ဒီလက္ခဏာတော်နဲ့လည်းပြည့်စုံတယ်တဲ့ဘုန်းကြီးတို့ဘုရားရှင်ရဲ့ခြေတော်တော်ကိုမှန်းကြည့်လို့ရှိရင်ခြေဘွားတော်ကို၄ပုံပုံလိုက်နောက်ဆုံးတစ်ပုံကဖနောင်းတော်နောက်ဆုံးတစ်ပုံရဲ့ရှေ့ရတစ်ပုံကခြေတလုံးတော်ထွက်တဲ့နေရာရှေ့နှစ်ပုံကခြေဖမိုးတော်ပေါ့ဒါမျိုးမှန်းကြည့်လိုက်ဘုန်းကြီးတို့အများစုလူသားတွေရဲ့ခြေဖနောင်းနေကြတော့တူတယ်တဲ့ဘုရားရှင်ရဲ့ခြေဖနောင်းတော်ဟာခြေတော့ခြေဘွား၄ပုံပုံတပုံစားခြေဖနောင်းတော်ဝိုင်းဝန်းပြီးတော့ရှည်လျားတော်မူတယ်တဲ့ဒါလည်းပဲသူများတသက်ချင်းရှောင်ကျင်ခဲ့တဲ့အတွက်လက္ခဏာတော်တစ်ခုရတာနောက်ဒုတိယလက္ခဏာတော်ဘာရတယ်လဲဆိုတော့ဒီကင်ကုလိတာတဲ့လက်ချောင်းတော်လေးတွေကရှည်လျားပြီးတော့တွေ့တော်မူတယ်အရင်တုတ်ပြီးတော့အဖျားလေးတွေကတွေ့နေတော်မူတယ်တဲ့နောက်ပြီးတော့လက်ချောင်းလေးတွေဟာညီညာတော်မူတယ်လက်မမတပါကျန်တဲ့လက်ချောင်းလေးချောင်းဟာညီမျှတော်မူတယ်တဲ့ဒါလည်းပဲဖရာရှင်ရဲ့သူတစ်ပါးသက်သက်ချင်းရှောင်ကျင်ခဲ့တဲ့အကျိုးဆက်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားကြောင့်ဖြစ်ပေါ်လာတဲ့လက္ခဏာတော်ကြီးပါနောက်တစ်ချက်ကဘာလဲဆိုတော့ဗျံမှုစုဂတ္တတာတဲ့ခန္ဓာကိုယ်ကဗျံမာမင်းလို့ဖြောင့်ဆင်းပြီးတော့ထောင်ထောင်ပေါင်းပေါင်းမာမမမဲ့ရှိတော်မူခြင်းတဲ့ဒါလည်းပဲသူများသက်သက်ချင်းရှောင်ကျင်ခဲ့တဲ့အတွက်ရတော်မူတဲ့လက္ခဏာတော်တစ်ပါးပေါ့အဲ့တော့ဒီလက္ခဏာတော်၃ပါးဟာသူများတသက်ချင်းရှောင်ကျင်ခဲ့တဲ့အတွက်ရခဲ့တဲ့လက္ခဏာတော်ကြီး၃ပါးအကျိုးဆက်ဖြစ်နေတဲ့ဒီဃာယုကတာတတ်တော်ရှည်တော်မူတယ်တဲ့ဒါကအကျိုးဆက်တစ်ပါးပေါ့အဲ့တော့ကောင်းပြီဘာဖြစ်လို့ခြေဖနောင်းတော်ရှည်လျားခဲ့တယ်လဲဆိုတော့တဘာဝလေးစဉ်းစားကြည့်အောင်ဘုန်းကြီးတို့အများစုကသူများတသက်တဲ့အခါဘယ်လိုလုပ်လဲဆိုတော့အတန်မကြားအောင်ခြေဘဝထောက်သွားတာလေးတွေနည်းနည်းစဉ်းစားကြည့်လိုက်ဘဝတွေကဒီဘဝမှာတည်ညံရှိတဲ့အတွက်ဒီအလုပ်မလုပ်ပြီမဲ့အတည်ညံကင်းပြီးတော့အပေါင်းတင်နေမှားတဲ့အခါမှာသူများသက်သက်ဖို့သူများကိုလှုပ်ကြံဖို့သူများကိုညှင်းဆဲဖို့အတန်မကြအောင်ခြေဘွားလေးတွေထောက်ပြီးတော့စိတ်ဆိုးစေတနာဆိုးတွေနဲ့ဒါမျိုးတွေသွားခဲ့ပါလိမ့်မယ်အဲ့တော့ဒီလိုသွားခဲ့တဲ့ဘဝတွေကခြေပြားထောက်ပြီးတော့တတ်မယ်ဖြတ်မယ်ညှင်းဆဲမယ်ဒီလိုစိတ်တွေနဲ့သွားခဲ့တဲ့အတွက်စိတ်စေတနာတွေညံပြင်းပြီးတော့ဆိုးရွားလွန်းတဲ့အတွက်ဘုန်းကြီးတို့လူဘဝရောက်တဲ့အခါမှာခြေထောက်တွေဟာအပြင်ဘက်ခွင်းနေတာတို့အတွင်ဘက်ခွင်းနေတာတို့ခြေပြားလေးတွေကောက်ပြီးတော့ခွင်းတာတို့ခြေဖနှောင်းကောက်ပြီးတော့ခွင်းတာတို့နောက်ပြီးတော့ခြေဘဝမှာလည်းချိန်နေတာတို့ဒါတွေဟာသူများတက်ဖို့ရာအတွက်စိတ်ဆိုးစေတနာဇိုးနဲ့သူများနှင်းဆဲဖို့ရာအတွက်ခြေပြားထောက်သွားခဲ့တဲ့အကျိုးဆက်တွေတဲ့ဘုရားရှင်ကတော့ဘဝပေါင်းတော်တော်များများမှာသူများတက်ခြင်းရှောင်ကျင်ခဲ့တယ်တော်တော်များများကိုရှောင်ကျင်ခဲ့တယ်ဒီလိုစိတ်ထားမျိုးနဲ့ခြေပြားထောက်ပြီးမသွားခဲ့ဘူးဒါမျိုးဆိုလိုတာပါခြေပြားထောက်သွားရင်တောင်မှသူများတက်ဖို့ညှင်းဆဲဖို့ဒီလိုစိတ်နဲ့မသွားခဲ့တဲ့ဘဝတွေကအင်မတန်မှများပြားခဲ့တယ်ဘဝပေါင်းများစွာတော်တော်များခဲ့တယ်ပေါ့တဘဝတလီတော့ရှိကောင်းရှိနိုင်တယ်ပေါ့ဒါကြောင့်ဘုရားရှင်ရဲ့ခြေဖနှောင်းတော်ကြသူများနဲ့မတူဘဲနဲ့ရှည်လျားနေတယ်တဲ့ ဒါဟာတစ်ချက်ပေါ့နောက်တစ်ခါလက်ချောင်းတော်လေးတွေဟာဘလို့ဖြစ်နေလေအရင်တုတ်ပြီးတော့အဖျားလေးတွေသွဲပြီးတော့ညင်ညာတော်မူတယ်အင်မတန်မှလက်ချောင်းလေးတွေဟာတက်ပယ်တော်မူတယ်ရုပ်ပွားတော်ရဲ့လက်တော်လေးတွေတောင်းမှဒါလောက်တက်ပယ်တက်တော်ထင်ရှားမြတ်စွာဘုရားရဲ့လက်တော်ဆိုတာစဉ်းစားမနေနဲ့အင်မတန်မှကြည်ညိုစရာကောင်းတယ်ဖူးလို့မဝအောင်ကိုတက်ပယ်တယ်ဒါဘာဖြစ်လို့လဲဆိုတော့စဉ်းစားကြည့်လိုက်အများစုကတက်မယ်ဖြက်မယ်ဒုတ်တွေဓာတွေတနက်တွေကရင်ဘယ်လိုလုပ်မလဲလက်တွေနဲ့ဆုပ်ပြီးတော့ကန်ရတယ်အဲ့လက်ဆုပ်လိုက်တဲ့အချိန်မှာတက်မယ်ဖြက်မယ်နှင်းစဲမယ်ဆိုတဲ့စိတ်ဆိုးစည်နာဇိုးတွေဟာဖြစ်ဖြစ်သွားခဲ့ပါတယ်။ဘုရားလောင်းကတော့ဒီလိုမဟုတ်ဘူး။ဒုတ်ကန်ရင်ကန်မယ်တောင်းဝေးကန်ရင်ကန်မယ်တက်ဖို့ဖြက်ဖို့ဆိုတဲ့စိတ်နဲ့ကန်ခဲ့တာမဟုတ်ပါဘူး။ဓာရီကန်ရင်ကန်မယ်သို့တော်ထင်းခုတ်ဖို့ဘာလုပ်ဖို့ဓာမျိုးကန်ရင်ကန်ခဲ့မယ်။သူများတက်မယ်ဖြက်မယ်နှင်းစဲမယ်ဆိုတဲ့စိတ်နဲ့ကန်ခဲ့တဲ့ဘဝတွေဟာတော်တော်နှဲပါပါလိမ့်မယ်တဲ့။ဒါကြောင့်ဘာဖြစ်တယ်လဲဆိုတော့ဘုန်းကြီးတို့အများစုကတက်မယ်ဖြက်မယ်ဆိုတဲ့ဒီဘဝမှာပြန်စင်းစားကြည့်လိုက်ငငယ်ရွယ်ရွယ်လေးကရိုက်မယ်နှက်မယ်ဆိုပြီးတော့ဒုတ်ကန်ခဲ့တယ်ဓာကန်ခဲ့တာလေတခါတည်းရင်ရှိချင်ရှိခဲ့ဘူးမှာပဲဒါဒီတဲ့ဘဝမှာပဲကြည့်လိုက်စိတ်ဆိုးစည်နာဇိုးတွေကအဲ့ချိန်ဖြစ်တဲ့အတွက်အကျိုးပေးတဲ့အခါဘုန်းကြီးတို့ရဲ့လက်တွေဟာသိမ့်ပြီးတော့လှလှပပမရှိတော့တာတဲ့တချို့ဆိုလို့ချင်းလက်စစ်လေးတွေတိုးနေတာတို့လက်မောင်းတိုးနေတာတို့လက်ကလေးတွေပူကပ်နေတာတို့ခွင်နေတာတို့ဒါမျိုးတွေဖြစ်တာဒီအကျိုးဆက်တွေပါတဲ့ဘုန်းကြီးတို့ဖျားလောင်းဘွားကလေးကဖျားရှင်ကတော့အလောင်းတော်ဘွားလေးရဲ့ဒီလိုစိတ်တဲ့မျိုးနဲ့ဒုတ်သားကင်ခဲ့တဲ့ဘွားဟာအင်မတန်မှရှားပါးခဲ့တဲ့အတွက်လက်တော်လေးတွေရှည်ပြီးတော့တွဲနေပါတယ်တဲ့ဒီတစ်ချက်လည်းပဲအကျိုးဆက်ရပါတယ်နောက်ဘုန်းကြီးပြောခြင်းတဲ့တတိယလက္ခဏာတော်ကလည်းပါဏာတိပါတာမှရှောင်ကျင်ခဲ့တဲ့အကျိုးဆက်ကဗျံမှုစုဂတ္တတာတဲ့ဗျံမာမင်းလိုဖြောင်းဆင်းပြီးတော့မာမမမတ်ထောင်ထောင်ပေါင်းပေါင်းရှိတော်မူတယ်တဲ့ဒါလည်းပဲတဘာဝလေးစဉ်းစားကြည့်လိုက်သူများကိုလုံးကျန်တက်ပြက်မယ်ညင်းသေးမယ်ဆိုတဲ့ပုံကိုယ်ကြီးငှက်ကလေးတွေငငယ်ရဘုန်းကြီးတို့ဘာခွားနဲ့ထူတာတွေမြင်ဘူးမှာပဲကိုယ်တိုင်လည်းဖြစ်ချင်းဖြစ်ခဲ့မှာပဲခါလေးတွေကုန်းပွားပြီးတော့အတန်မကြအောင်သွားတာလူမမြင်အောင်သွားတာဒါမျိုးလေးတွေရှိခဲ့တယ်အဲ့တော့စိတ်ဆိုးစီနေတာဆိုနဲ့ခါလေးတွေကုန်းပွားသွားခဲ့တဲ့အခါမှာဘာဖြစ်တယ်လဲအကျိုးပေးတဲ့အခါမှာခန္ဓာကိုယ်ကလာပြီးတော့ပူပွားနေတာတို့နောက်ပြီးတော့ခါးတွေကုန်းနေတာတို့ခန္ဓာကိုယ်မတန်မဆွမ်းနဲ့စွန့်အားနေတာတို့ဒီကျိုးတွေလာပြီးတော့ဖြစ်တတ်ပါတယ်တဲ့ဖျားလောင်းကတော့ဘဝများစွာမှာဒီလိုသူများတက်ဖြတ်ဖို့ခါကုန်းပြီးတော့သွားခဲ့တာဒီအတန်မကြအောင်သွားခဲ့တာဒီဒါမျိုးဘဝတွေဟာနှဲပါခဲ့တဲ့အတွက်လေးတစ်ချိန်နဲ့ကဘာတသိမ့်မှာတိတ်ပြီးတော့ဒီလိုဘဝမျိုးဟာနှဲပါခဲ့တဲ့အတွက်ခန္ဓာကိုယ်ကဗျံမာမင်းလိုဖြောင်းဆင်းပြီးတော့ထောင်ထောင်ပေါင်းပေါင်းနဲ့အင်မတန်မှရွှေတောင်ကြီးထောင်ထားတယ်လို့ရွှေတောင်ကြီးရက်တည်နေတယ်လို့အင်မတန်မှကြည်ညိုစရာကောင်းပါတယ်တဲ့ဘုန်းကြီးတို့ဖရာရှင်ကအလောင်းတော်ဘုရားမှာလဲတိရစ္ဆာန်ဖြစ်ရင်ပဲကြည်လိုက်မြောင်မင်းဖြစ်လို့ရှိရင်လည်းပဲသူများတဲ့ခန္ဓာကိုယ်ကြီးမာတယ်အင်အားသူများတဲ့ရှိတယ်နောက်ပြီးတော့ဘုန်းကြီးတို့ဆင်ဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့နောက်ဆုံးကြေးသားလေးတွေဖြစ်လည်းပဲသူများတဲ့အကောင့်ထဲကြီးမာတယ်အင်အားကြီးမာတဲ့ကြေးသားသွားပြီးတော့ဖြစ်ရတာအဲ့ဒီသူများတဲ့တခြင်းရရှောင်ကျင်ခဲ့တဲ့အတွက်ခွန်အားဖလားနဲ့ပြည့်စုံပြီးတော့ခန္ဓာကိုယ်ဟာဖွံ့ဖြိုးတယ်တဲ့ဒါတွေဟာသူများတဲ့တခြင်းရရှောင်ကျင်ခဲ့တဲ့ကျိုးဆက်တွေပါတဲ့အဲ့တော့နောက်ဆုံးဒီလက္ခဏာတော်သုံးပါးဟာပါဏာတိပါတာမှာရှောင်ကျင်ခဲ့တဲ့အတွက်ရခဲ့တယ်အဲ့တော့အကျိုးဆက်အနေနဲ့ကတော့တတ်တော်ရှည်ခြင်းဆိုတဲ့ကျိုးဆက်ကိုသွားရပါတယ်တကယ်လို့ဘုရားရှင်ကဘုန်းကြီးတို့ဘုရားရှင်ကတတ်တော်80မှာပရိနိဗ္ဗာန်ဆံခဲ့တယ်ဘာဖြစ်လို့80မှာပရိနိဗ္ဗာန်ဆံတယ်လဲဆိုတော့တတ်တန်းတရားပြည့်တည်ဒီဘုရားရှင်ဟာနေတော်မူလို့ရှိရင်နေနိုင်ပါတယ်တဲ့သို့တော်ဘုရားရှင်ချွတ်မှဘုရားရှင်ဟောကြားမှာจุတန်းဝင်မဲ့တတ္တဝါတွေကတတ္တော80မှာပြည့်စုံသွားပြီတဲ့။ဒါကြောင့်ဘုရားရှင်ကတတ္တော80မှာပရိနိဗ္ဗာန်ဆန္ဒပါလို့ဒါမျိုးဆိုရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့ကြည့်လိုက်တောင်မျိုးဆရာတော်ဘုရားကြီးကဒီလက္ခဏာတော်3ပါးဘာဖြစ်လို့ရခဲ့တယ်လဲ။သူများတသက်ချင်းကရှောင်ကျင်ခဲ့လို့ဒါအကြောင်းတရား။ရှောင်ကျင်ခဲ့တဲ့အတွက်စောစောကပြောခဲ့တဲ့ဖနောင့်တော်ရှည်လျာဝန်ဝိုင်းတော်မူခြင်းလက်ချောင်းတော်လေးတွေရှည်ပြီးတော့တွေ့တော်မူခြင်းပြမမင်းလိုဖြောင်းဆင်းသောခန္ဓာကိုယ်ရှိတော်မူခြင်းမမမမဲရှိတော်မူခြင်းဆိုတဲ့လက္ခဏာတော်၃ပါးပိုင်ဆိုင်နေအကျိုးဆက်နေတဲ့အသက်ရှည်ခြင်းဆိုတဲ့အကျိုးတရားကိုရတယ်အဲ့တော့ဖရာရှင်ကိုရှ िख ုပူဇော်ပြီးဆိုရင်လက်တော်လေးကိုရှ िख ုလိုက်တာနဲ့တပြိုင်နက်ဩငါတို့စီကက်ကိုကိုွယ်တဲ့ဖရာရှင်ဟာအလောင်းတော်ဘဝကလေးရဲ့သူများအသက်တက်ပြည့်ခြင်းကရှောင်ကျင်ခဲ့တဲ့အတွက်လက်ချောင်းတော်လေးတွေကတွေ့နေပါလားငါတို့လည်းပဲဖရာရှင်ဖရာလောင်းဘဝကသူများအသက်တက်ခြင်းရဲ့ရှောင်ကျင်ခဲ့တယ်လို့ငါတို့လည်းပဲသူများတက်ကိုဘယ်တော့မှမတက်တော့ဘူးဆိုရင်ဒါမျိုးတွေကအတူอยู่တင့်ပါတယ်လို့တောင်မျိုးဆရာတော်ဘုရားကြီးကရေးသားခဲ့ပါတယ်အတူอยู่တင့်တာလက်ချောင်းတော်လေးကိုဖြစ်ချင်လို့မဟုတ်ဘူးနော် แล้วเจ้าหนูเลี้ยงกูจีนอยู่ลูกพยายามเชื่อเจงเกิดลูกงาดูเลเวลไล่บีโร่เจมเอ้ส่วนดามิวอารอดูอยู่กองนับปอดีเลมามอเป็นเนี่ยพยายามเชื่อเลดโดลี่เดียตัวบีโร่ตะเบร์งาดูเลเวลเลดลี่ลาองบลูเจมเอ้ดามิวตัวบีโร่ดูอยู่ละลงเกตัวบีส่วนสิ่งที่เจ็บยาตัวเดบาร์เอ้ดูอยู่เดน่ากะจังเดียกูดูอยู่ยามเอ้ดามิวเสียรูปยาอีอาโอวาดาเลเวลเปียเกเอ้ซาเลเวลเจดากเอ้ปอดีเนี่ยมาพยายามเชื่อ ลองดูว่าเรื่องว่าตุนยาเด็ดเด็ดเช่นเงาปลุกช่องเจงเกิดเลยทารีกูจีนอยู่บ่อยาพี่เนี่ยพ่อเนี่ยเนี่ยพี่อบยาเอาเนี่ยเออพี่ยาเชี่ยตุนยาเด็ดเด็ดเช่นเงาช่องเจงเราไม่ได้เข้ามาปานาริบาดันบาฮายาปานาริบาดาปฏิวิรโดฮอดีปานาริบาดันดูรวาเด็ดเด็ดเช่นเงาบาฮายาเบสงยูปานาริบาดาดูรวาดะกูเด็ดเช่นเงาปฏิวิรโดช่องเจงเราไม่ได้ฮอดีพี่บีนี่ดาดันโดนี่ดาดัดโดลิซี่เดียบันโน ตบะบานาบูดาฮิดานุกันบีวิฮาดีนีดาเดนโอชาดาโดดูแลเนชิโดมูดีนีดาเดโอชาดาบิโดดงมาดวาโดทาซาโดแลเนชิโดมูดีเลซีมะกามูมาเชจาวเชนชิโดมูดีเดียบันโนเมดาเซชิดีพิโดยาวโดมูดีตบะบานาบูดาฮิดานุกันบีพิโดเดชิตะดวาอารมณ์กูพิโดเดชิตะดวาอารมณ์โนกุซีบาเป็นสาวโยโดมูเลชิดี เขาเดี๋ยวพี่วิฮาร์ดีกองสวามมาดูนี่รอมุกเอบาบีตรีเราพยายามสิ่งนั้นตุ้มยาเด็ดเช่นเช่นช่องจิงเกเรนี่มันนั่นเป็นดีกูรันเล็บมันตัดเชือกเอวนั่นเป็นดีตุ้มยากูตัดเชือกองเล็บมันตัดจงเกวนั่นเป็นดีโกงูเล็บดีลูกลูกเชียงพี่ออกมาพี่เอ็งจะช่วยจีบวัชนาตัวเรดีลูกดีเนี่ยจีบวัชนาเรไม่ดีลูกลูกยังตีจีบวาระลูกเชียงโกงูเล็บมันเบียบยากเอวเด้นั่นเป็นดีลูกลูกบีโรจีบวัดตัวเดนิดาอุเลอามาจากเอวประตูเชียงบาลูดีลูกบีโรประตูเนราไม ူလေးစားနဲ့သူများတတ်တဲ့ချင်းကရှောင်ကျင်ခဲ့ပါတယ်တဲ့အဲ့တော့မိမိတို့လည်းပဲဒါလေးတွေကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့သားတွေသမီးတွေကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့ဒူတွေဒူမတွေဆွေမျိုးတွေအဲ့တော့မဟုတ်တာနဲ့ကြီးပွားနေတဲ့ပုံကိုယ်တွေကိုကိုယ်တိုင်လည်းပဲမဖြစ်အောင်တိုက်လည်းမတိုက်တွန်းမိအောင်အားကြအောင်လည်းပြောမပြမိအောင်နောက်ပြီးတော့သူတို့ဖြစ်နေတာကိုလည်းကိုကနေဘေးရနေဟာသူတို့ကြဘလို့ချမ်းသာလိုက်တာအာမကြမိအောင်ဒါမျိုးလေးတွေရှောင်ကျင်ရတယ်ဒါမျိုးလေးတွေအတုခိုးတဲ့နဲ့အချက်တွေပါနောက်တစ်ချက်ကဘာလဲဆိုတော့နိဒာတန်တော်နိဒာတတ်တော်တဲ့အဲ့တော့တက်ဖြတ်ဖို့အတွက်ညှင်းဆဲဖို့အတွက်ဒုဒ္ဓမကင်ဘူးတဲ့ခုနတောင်ဝေးတို့ထင်းခုတ်ကိုဓာကင်နာတို့ဒါမျိုးကစိတ်ဆိုးစေတနာဆိုးနဲ့ကင်နာမဟုတ်ပါဘူးအဲ့တော့တက်ဖြတ်ဖို့လှုပ်ကြံဖို့ညှင်းဆဲဖို့အတွက်ဒုဒ္ဓကိုင်းတော်မမူခဲ့ဘူးတဲ့အလောင်းတော်ဘုရားကလေးကလေစီမကောင်းမှုမှဆက်ကြောက်ခြင်းရှိတော်မူသည်တရားပန်တော်မေတ္တာစိတ်ရှိသည်ဖြစ်သောရောက်တော်မူသည်တပ္ပပါဏဘုဒ္ဓဟိတ ानु ကံပြီဖြစ်သောတရှိတ္တဝါတို့ကိုစီးပွားဖြင့်ဆောင်ကြောက်တော်မူလေးရှိသည်ဟုတ်တော်ပါပြည်ပြည်ဝိယာတိနေတော်မူခဲ့ပြီတဲ့အဲ့တော့ထူးခြားချက်ကဘာလဲဆိုတော့ဘုရားရှင်ကသူများတသက်ချင်းရှောင်ကျင်ခဲ့တဲ့နေရာမှာအဲ့ဒီလို၄မျိုး၄စားနဲ့ရှောင်ကျင်ခဲ့တဲ့အပြင်တဲ့ဟီရီဩတပမကောင်းမှုလောကမှာရှက်လို့ကြောက်လို့ကိုပဲရှောင်ကျင်ခဲ့တာတဲ့။နောက်မေတ္တာတရားပန္နမေတ္တာတရားကြီးမားလို့တပ္ပပါဏဘုဒ္ဓဟိတ ानु ကံပြီးကရုဏာတရားကြီးမားလို့ကိုရှောင်ကျင်ခဲ့တာ။အဲ့တော့ဘုန်းကြီးတို့တချို့ကပြောမှာပေါ့ငါတို့လည်းသူများတသက်ချင်းရှောင်ကျင်တာပဲဒါမျိုးပြောလို့မရပါဘူး။အဲ့တော့သူများတသက်ချင်းရှောင်ကျင်တာချင်းတူပေမဲ့လို့ဖရာလောင်းကကြတော့ဒီအလုပ်ကိုလောကမှာရှက်လွန်းလို့ကြောက်လွန်းလို့ကိုရှောင်ကျင်တာမေတ္တာတရားကြီးမှလို့ကိုယ်တက်လိုက်လို့ချင်းသူများတွေဆင်းရဲသွားမှဆိုရင်လေသူများပေါ်မှာချမ်းသာစေခြင်းနဲ့ကိုယ့်ကိုလာရရင်မကြိုက်တယ်လို့သူတို့လည်းကြိုက်မှာမဟုတ်ဘူးဆိုပြီးတော့ကိုကျင်းစားတရားမေတ္တာတရားနဲ့ရှောင်ကျင်တယ်သူသေးသွားလို့ရှိရင်သူနဲ့ဆက်တဲ့ပုဂ္ဂိုလ်တွေဒုက္ခရောက်မှဆိုရင်လေကရုဏာတရားနဲ့ရှောင်ကျင်တယ်အဲ့တော့ဘုရားလောင်းကသူများတသက်ချင်းရှောင်ကျင်တာလေးတစ်ချက်ကိုပဲအဆက်ကြောက်ရှိလို့ရှောင်ကျင်ခဲ့တာမေတ္တာတရားကြီးမှလို့ကရုဏာတရားကြီးမှလို့ရှောင်ကျင်ခဲ့တာအဲ့တော့မိမိတို့လည်းပဲမေတ္တာတရားကရုဏာတရားတွေကြီးမအောင်ကျင်းပြီးတော့တိလာလို့လို့ရှောင်ကျင်ပြအောင်ကြိုးစားရမယ်ဆိုဒါမျိုးလေးတွေအတူယူတင်တဲ့အချက်တွေတဲ့ဒါမျိုးကိုတော့အတူယူကောင်းတာပဲဒါကြောင့်ဘုန်းကြီးကဆော့ဆော့ကပြောခဲ့တာဖះရှင်ရဲ့ပြည့်စုံခြင်း၃ပါးဒီဂုဏ်တော်တွေနဲ့ပြည့်စုံတဲ့အတွက်ဖះရှင်ရဲ့နိုင်မဲ့ကျေးဇူးရှင်ဖြစ်ခဲ့တယ်လို့ငါတို့လည်းပဲဖြစ်အောင်ကြိုးစားမယ်လို့အတူယူလို့ရှိရင်ယူတင်တဲ့အတူကိုယူတဲ့အတွက်အပြစ်မရှိပါဘူး မယူသင့်တဲ့အတုတွေသွားပြီးတော့ရှင်ဒီဝရတ္တလိုယူရင်တော့ပြည့်စုံတယ်လို့ဒါမျိုးပြောခဲ့တာပါအဲ့တော့ဘုရားရှင်ဟာဒါကြောင့်မို့နိုင်မဲ့ကျေးဇူးရှင်ဖြစ်ခဲ့တယ်လို့မိမိတို့လည်းပဲတန်ဖိုးရှိတဲ့လူသားတယောက်ဖြစ်ချင်ပြီဆိုရင်အကြောင်းတရားအကျိုးတရားနောက်ပြီးတော့တတ္တဝရရဲ့ကောင်းကျိုးကိုပရာဟိတလုပ်ငန်းကိုဆောင်ရွက်ခြင်းနဲ့ပြည့်စုံအောင်ကြိုးစားရမယ်တဲ့ဒါမှတန်ဖိုးရှိတဲ့လူသားတယောက်ဖြစ်သွားတတ်ပါတယ်ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ငငယ်ရတငယ်ချင်းနှစ်ယောက်ရှိတယ်ထားပါတော့မျိုးသမီးနှစ်ယောက်ကျောင်းသူနှစ်ယောက်ကျောင်းသားနှစ်ယောက်တငယ်ချင်းနှစ်ယောက်ရှိတယ်ထားပါတော့တဝူသောပုဂ္ဂိုလ်ဟာအကြောင်းတရားနဲ့ပြည်စုံတယ်အကျိုးတရားနဲ့ပြည်စုံတယ်တန်ဖိုးရှိတဲ့လူသားဖြစ်သွားတယ်နောက်တဦးကကြတော့အကြောင်းတရားနဲ့ပြည်စုံတယ်အကျိုးတရားနဲ့ပြည်စုံတယ်တန်ဖိုးရှိတဲ့လူသားမဖြစ်ဘူးအဲ့ဒီမှာကွဲပြားမှုလေးဘုန်းကြီးနည်းနည်းပြောပြပေးမယ်ဒီတငယ်ချင်းနှစ်ယောက်ရှိတဲ့မျိုးသမီးနှစ်ယောက်ကျောင်းသူနှစ်ယောက်ထားပါတော့ပထမကျောင်းသူကတော့သူ့ရဲ့မိဘတွေကဘယ်လိုဆုံးမလဲဆိုတော့ပညာကျိုးစာပညာကျိုးစာမှာပညာတတ်ဖြစ်ပြီးတော့ကိုဘဝအာမခံချက်ရမှာဒါမှတစ်ချိန်မှာမစင်ရဲပဲနဲ့ဘဝမှာတင့်တောင့်တင့်တယ်နေနိုင်မှာထက်တန်းကြကြနေနိုင်မှာဆိုပြီးတော့ဆုံးမတယ်ဒီတော့ဒီကလေးဟာပညာကျိုးစာတယ်ကြီးလာတဲ့ကမှာဆရာဝန်ဖြစ်တယ်အင်ဂျင်နီယာဖြစ်တယ်ယာသူတွေယာသွားတယ်ပစ္စည်းဥစ္စာချမ်းသာသွားတယ်အဲ့တော့အကြောင်းနဲ့ပြည့်စုံတယ်အကျိုးနဲ့ပြည့်စုံတယ်ဒီလောက်ကတော့တူနေတယ်နောက်တစ်ယောက်ကကြတော့မိဘတွေကဘယ်လိုဆုံးမလဲဆိုတော့ပညာကျိုးစာပညာကျိုးစားမှာပညာတတ်ဖြစ်လာတဲ့အခါမှာစီးပွားဥစ္စာနဲ့ထိုက်လျောက်ပြည်စုံလာမှအများကျို့ကိုဆောင်ရွက်နိုင်မှာဆင်းရဲသူဆင်းရဲသားတွေကူညီနိုင်မှာမိဘကိုထောက်ပံ့နိုင်မှာကိုယ့်ကိုကျေးဇူးများနေတဲ့သာသနာတော်ကြီးကိုထောက်ပံ့နိုင်မှာဒါကြောင့်ပညာတတ်အောင်သင်လို့တချို့မိဘတွေရဲ့ဆုံးမတယ်အဲ့တော့ဒီကလေးကြတော့ဒုတိယအကြောင်းသူအကြောင်းသားလေးကြတော့ပညာကျိုးစားတတ်တာဟုတ်တယ်ငါပညာတတ်မှဖြစ်မှာဒါမှငါမှအထိုက်လျောက်ဝင်းဝေးရှိချမ်းသာပြီးတော့ပညာတတ်ပြီးတော့မိဘကျေးဇူးဆက်နိုင်မယ်ကျေးဇူးရှင်တွေကိုဆက်နိုင်မယ်ဆင်းရဲတွေနဲ့ပုဂ္ဂိုလ်တွေကိုထောက်ပံ့နိုင်မယ်ကိုယ့်ကိုတည်ငြိမ်ပေးနေတဲ့သာသနာတော်ကြီးကိုထောက်ပံ့နိုင်မယ်ဒီနည်းနဲ့ကြိုးစားလိုက်တာသူလည်းပဲပညာကြိုးစားတဲ့အတွက်ဆရာဝန်ဖြစ်မယ်အင်ဂျင်နီယာဖြစ်မယ်အကြောင်းအကျိုးနဲ့ပြည့်စုံတယ်ပထမကလည်းပဲပထမဖြစ်တဲ့ကျောင်းသူကျောင်းသားလည်းပဲအကြောင်းတရားနဲ့ပြည့်စုံတယ်အကျိုးတရားနဲ့ပြည့်စုံတယ်အတူတူဆရာဝန်ဖြစ်တယ်အတူတူအင်ဂျင်နီယာဖြစ်တယ်အတူတူအရာရှိဖြစ်သွားကြတယ်ဆိုပါစို့ဒါပေမဲ့လို့အကြောင်းတရားမကောင်းခဲ့တဲ့ကျောင်းသားကျောင်းသူကြတော့ဆရာဝန်ဖြစ်ရင်လည်းပဲအင်ဂျင်နီယာဖြစ်ရင်လည်းပဲအရာရှိဖြစ်ဖြစ်ပေါ့ငါအတွက်ရမှဆိုတဲ့စိတ်ကရှိနေပါတယ်ကိုယ့်အတွက်မရလို့ရှိရင်လုပ်ကိုမလုပ်တတ်တဲ့ပုံကူမျိုးဖြစ်သွားတယ်တဲ့သာသနာအတွက်လည်းပဲမကြည့်ဆင်းရဲတဲ့ပုံကူတွေရဲ့အကျိုးကိုလည်းပဲနားမလဲကိုယ့်အတွက်အမျက်ဆုံးမရရင်မလုပ်တတ်တဲ့ပုံကူဖြစ်တာငယ်ငယ်လေးကအကြောင်းတရားမကောင်းပဲလို့ဘုန်းကြီးတို့သူမိတာဘဝမှာဖျားဖြစ်ခြင်းလို့ကျင့်တဲ့နေရာမှာတတ္တဝါတွေကိုကဲတင်ခြင်းလို့ဆိုတဲ့မေတ္တာကရုဏာနဲ့ကြည်ဆိုပြီးတော့မေတ္တာကရုဏာပြဋ္ဌာန်းပြီးတော့ပါရမီဖြည့်ခဲ့တာအဲ့တော့မိမိတို့လည်းပဲဒီဘဝမှာပညာသင်တဲ့အခါကိုယ့်ရဲ့မျိုးဆက်တွေကိုအများကောင်းကျိုးဆောင်ရွက်မယ်ဆင်းရဲဓာတ်တွေကိုကူညီမယ်သာသနာတော်ကြီးကိုထောက်ပံ့မယ်ဒီလိုထောက်ပံ့နိုင်မှုတွေပညာတက်မှဖြစ်မှာဆိုပြီးကြိုးစားရင်အကြောင်းတရားမှာမေတ္တာကရုဏာရှင်တဲ့ကလေးတွေဟာကြီးလာတဲ့အခါအရွယ်ရောက်တဲ့အခါအာနာရရင်လည်းအာနာကိုကြောင်းပြုပြီးတော့ကိုယ့်ရဲ့ရွာကိုယ့်နိုင်ငံကိုချမ်းသာအောင်ဆောင်ရွက်နိုင်တဲ့ပုံကူဖြစ်သွားပါတယ်ဆရာဝန်ဖြစ်ရင်လည်းပဲဒီတိုင်းပဲစီးပွားရေးရှင်တွေဖြစ်ပြီးတော့ချမ်းသာလို့ရှိရင်လည်းပဲကိုယ့်ကိုယ်ကြောင်းပြုပြီးမျိုးဘာသာသာသနာဆင်းရဲတဲ့ပုံကိုယ်တွေကိုတတ်နိုင်တယ်များမြင့်တင်ပေးတယ်တဲ့အဲ့တော့တန်ဖိုးရှိတဲ့လူသားဖြစ်သွားပါတယ်ဆိုတော့အကြောင်းတရားမကောင်းခဲ့တဲ့ပုံကိုယ်ကြမိဘဆုံးမတာလေကိုချမ်းသာဖို့ဒါမျိုးလေးစိတ်ကလေးကွက်ကွက်ကလေးရှိခဲ့တယ်ဆိုရင်ဒီပုံကိုယ်ကတန်ဖိုးရှိတဲ့လူသားမဖြစ်ဘူးတဲ့ဒါကြောင့်အတူယူတဲ့အခါမှာမေတ္တာကရုဏာရှင်ပြီးတော့ဖရာလောင်သူ့မိသားပါရမီဖြည့်ခဲ့တယ်လို့ကိုယ်လည်းပဲပညာကျိုးစားတယ်စီးပွားရေးရှားတယ်ဒါလေးတွေကမေတ္တာကရုဏာလိုအပ်တဲ့စီးပွားရေးရှာရင်လည်းပဲငါအတွက်ဒါမျိုးမဟုတ်ပဲနဲ့မျက်စွန်းလာတာကိုအားလုံးကူညီမယ်ဈေးဝယ်ဈေးရောင်းတဲ့ပုံကိုယ်တွေကိုလည်းပဲတက်နိုင်တယ်များမျှတအောင်လုပ်မယ်ဒီစိတ်ကလေးတွေအခြေခံလာလို့ရှိရင်တန်ဖိုးရှိတဲ့လူသားဖြစ်နိုင်တယ်တဲ့ဘုန်းကြီးတို့အနောယထာမင်းအကြောင်းလေးကိုနည်းနည်းလေးကြည့်လိုက်ပေါ့အနောယထာမင်းဟာရှင်ပင်ဖြစ်အောင်ကြိုးစားခဲ့တယ်ပညာသင်ခဲ့တယ်စုပ်ကလေးနဲ့စီချင်းထိုးပြီးတော့ရှင်ပင်ဖြစ်ခဲ့တယ်အဲ့တော့အကြောင်းတရားကရှင်ပင်ဖြစ်အောင်ကြိုးစားခဲ့တယ်အကျိုးတရားကရှင်ပင်ဖြစ်တယ်စီးပွားဥစ္စာတွေနဲ့ချမ်းသာတာတွေနဲ့ပြည်စုံတဲ့အချမ်းရံပေါ်တယ်ယာဓုအနာကြီးတယ်ဒီလောက်ကလေးနဲ့နောယထာမင်းဟာနဲ့ရွာဆန်သွားခဲ့ရင်တမိုင်းစာမျက်နှာမှာတန်ဖိုးရှိတဲ့လူသားလို့မဖြစ်ပါဘူးခုတော့ဘာဖြစ်လဲခဲ့အဲ့တော့ရှင်ပင်ဖြစ်ပြီးတဲ့နောက်စီးစိမ်မရည်မှုပဲနဲ့သူ့ရဲ့ပထမမြန်မာနိုင်ငံတော်ကြီးကိုတီထောင်ပြီးတော့ဆယ်ရီဘာရီဖောက်ခဲ့တယ်ဒီတဲ့တာရာတစ်ချက်ကပါလဲဆိုတော့သာသနာတော်ကြီးတန်ရှင်းအောင်ရှင်ရဟန်းနဲ့တိုင်ပင်ပြီးတော့တထုံကနေပြီးတော့ပိဋကတ်သုံးပုံပင်ခဲ့တယ်။စ ซาชาซาเตนตังกาโรดิโกเปลี่ยนปิโรจองซอลูเรพะยาเดเรเอ้อนอยะทาเมนเยเจซูจองอะยีจีวาระดิจาซงบิปั้นอูเสร็จเดอะเลถะดิเปี่ยวซงปิโรตาธนาโรอิตันศีปิโรกูกวยมิมิโรกูกวยไนนาโนยะทาเมนเยเจซูเดโนยะทาเมนฮะเอ้อดิโลเจซูเตยาดิอะเมียวบาตาตาธนาด้วยซองยั่วเคเดด้วยตะไมซาเมนนามาโนยะทาเมนซูปิโรเตนโกชิเดลูตาเตี่ยวเพ่มะดันเตนคันเนยาราวา တကယ်လို့ရှင်ပင်ဖြစ်ပြီးတော့စီစဉ်နေရေမှုပြီးတော့နေရွာစံသွားမယ်ဆိုရင်သူ့ရဲ့တမိုင်းစာမျက်နာတလောက်ထိလှပဖို့တန်ဖိုးရှိတဲ့လူသားတယောက်ဖြစ်နေရက်တီဖို့မလွယ်ဘူးတဲ့ဒါကြောင့်ရှေးတုန်းကသူတော်ကောင်းတွေလည်းဖျားရှင်ရဲ့ပြည့်စုံရင်သုံးဖြာဝတ်တူယူပြီးတော့စူးစမ်းခဲ့တဲ့အတွက်တန်ဖိုးရှိတဲ့လူသားတွေဖြစ်သွားခဲ့ကြတယ်မိမိတို့လည်းပဲတန်ဖိုးရှိတဲ့လူသားတယောက်ဖြစ်ခြင် မ္မဒါနအဖြစ်လက်ဆောင်ပေးပါတယ်ဒါကြောင့်ယနေ့တက္ကဥစင်ဝင်တက္ကမဒွန်နွဲ့နွဲ့ကြီးနဲ့ဓမ္မမိတ်ဆွေများဟာဒီတရားတော်ကို나ယူပြီးတော့မိမိတို့လည်းပဲဖျားရှင်ရဲ့တပိတာဝကပြီးပြီးပြည့်စုံခြင်းသုံးဖြာနဲ့ပြည့်စုံအောင်အထိုက်လျောက်ကြိုးစားပြီးတန်ဖိုးရှိတဲ့လူသားများဖြစ်အောင်ကြိုးစားနိုင်ကြပါစေတန်ဖိုးရှိတဲ့လူသားများဖြည့်ပြီးတော့ပါရမီတွေရင့်တန်ပြီးဒီဘဝမှာပဲမဉဏ်ဖူဉဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲအလုံးရှင်နေပြုတဲ့ကုသိုလ်ရဲ့ဖို့ပါကကိုမျှတမ်းပေးဝေပြီးတော့နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုရည်စက်ချမယ်အလုံးလိုက်ဆိုအရှင်ဖရာဖရာတပည့်တော်တို့သည်ရတနာမြတ်သုံးပါကံကံဤကျိုးများကိုရှင်ကြည်ကြပါတော့ဗုဒ္ဓဘာသာဝင်များဖြစ်ကြသည့်အလျောက်နေစဉ်နေစဉ်ဆွမ်းအားရှိသလောက်နိဗ္ဗာန်ရောက်ကြောင်းကုသိုလ်ကောင်းမှုတို့ကိုကြိုးစားအားထုတ်ပြုလုပ်ကြပါကုန်၏အရှင်ဖရာရှင်နေခာ၌25နှစ်မြောက်ငွေရတုမင်္ဂလာအထင်းအမှတ်ကိုအကြောင်းပြု၍တန်ဃာတော်အရှင်မြတ်ပေါင်းအားအာယုံစွန်းနေစွန်းတို့ဖြင့်နိဗ္ဗာန်ရည်မှန်လူတန်းကြပါ၏ဆက်ကြကြပါ၏ညနေအခါစေပစ္စည်းဖြော်ရည်တို့ကိုလည်းလူတန်းကြပါ၏ပညာရေးပရိသာပင်အဖြစ်နဝကမ္မချက်သိန်း30နှင့်ပညာရေးစွမ်းပရိသာပင်စေပရိသာပင်ရှိမိပရိသာပင်တင်ကန်းတွိဇုံစတိတို့ကိုလည်းချိန်မှန်သာသည့်အတိုင်းတန်ဂီကအနေအဖျင်နိဗ္ဗာန်ရည်မှန်လူတန်းကြပါ၏ပါရမီဖြည့်ပတ်ဓမ္မမိတ်ဆွေသူတော်စင်များကလည်းဆွမ်းအားရှိသလောက်ဝိုင်းဝန်းကြလျက်နဝကမ္မစတိတို့ကိုယိုသေးစွာလူတန်းကြပါ၏တိလတော်မြတ်ကိုလည်းခံယူဆောက်တည်ကြပါ၏ရှင်ဖရာတို့ဟောကြားအပ်သောပရိတရားတော်ကိုလည်းတရားကြည်ဖြူနာယူကြပါ၏ဣဒံမေပုံညာနိဗ္ဗာနတ္တပိစေယောဟောတုယနေ့ယခုပြုပြုသမျှဒါနတိလဘာဝနာကောင်းမှုအစူးစူးသည်ဆင်ရခတိကြောင်းကြခတဲ့ချုပ်ငင်းရာမှန် Nhân nây bản y Chào yên yào chào A kong do A chào thao bản đi Sinh dịch mật đuôi Chị bà dị đa đi Y mạng bồ nhà bà gần Đà bà đà đà nà Bà dị mạ Yên nê yà khu Biu biu tên mẹ Đà nà tì lạ Bà vân à gạo mù A su su y Phô bà gà gô Chê su chi mạ Mì bà nà bà Sẽ á tâm á nê Sui miu mê sui Tu rô gong tu á lạ gong Tê á nà Chua yau lạ tô Mien á mà mien á Nà yé tô Bô gu bong á lạ gong Yi chong đại Yi chong huyên Sẽ gánh đồng yu Mình hồn đồng yu Mình hồn đồng yu Sẽ gánh miêu đồn nai Sông châu nì giả tơ Nè miên nè gong Nè bong đu à lạ gong Thu mạ đề bà Mì mì đồ yi Khăn đà gu Nì ế Vinh chàng Sĩ giải A lâu yêu Giác quả Như nế xa đi đô nai Sông châu nế giả tô Nè miên nè gào Nè bóng đô à lạ gào Nè yế tên nế Xem mà mê Lù đô tên nế A sô yà mê Nè đô tên nế Tà chá mê à lạ gào Sa tha yu Tông zé đe bu Chien lê gong do Lông zong nha swa Tát đe hoa Vì nì yá đô á Em nha bê vê vá gong yi Em nha bê vê vá gong yi Em nha yá chá yu Kô sê nè phía Chém ma chá tì Chanda jati Chitya bhajito